Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဇွန်လ21ရက်ဗုဒ္ဓနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 4051နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျွန်တော်ကတန်းညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ကဘာဟွန်းဒုက္ခသည်ဥယီတိုးလာတာကိုဟန်တားဖို့ဆိုရင်တော့ကဘာကြီးအနေနဲ့ပြဿနာရှိနေတဲ့နေရာပေါင်းစုံကညီနေကြီးဆောင်ကျင်းပြနိုင်ဖို့လိုတယ်ဆိုပြီးတော့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးကပြောပါတယ်။နောက်သမ္မတဂျိုးဘိုင်ဒန်ရဲ့တားဖြစ်သူဟန်တာဘိုင်ဒန်ဟာထောင်ဒဏ်ချခံရဖို့မရှိတော့ဘဲနဲ့ဖက်ရယ်ခွန်နဲ့တရားမဝင်လက်နက်ကန်ဆောင်မှုဆွဲချက်၃ခုမှာပြစ်ရှိကြောင်းဝန်ခံဖို့တရားရေးဌာနနဲ့သဘောတူညီချက်ရလိုက်ပါတယ်။ဒီလိုမျိုးထိတ်တဲရောက်သတင်းတွေကိုဦးတက်မောင်တန်းနဲ့တူကြီးညာပြသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုသားညိုရေဒီကနေ့ပြကြခင်ကြားကြအမာတွေထဲမှာတော့
တကယ်တမ်းတော့ဘသူမှမိမိနေရဒေတာကိုချေခင်ရတဲ့သူတွေဆွေမျိုးကြီးကောင်မောင်နှမတွေဆွန့်လွတ်ပြီးတော့တိုင်းတစ်ပါးမှာသွားပြီးတော့ဒုက္ခတွေ
ခုကြားခဲ့ရတာကတော့ဒုက္ခတွေရဲ့အတန်တစ်ပတ်မှာအပြည့်စုံကိုသတင်းတွေပြီးမှကြားရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါsocial media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကဘာတလောခီးသောအစီအစဉ်စတဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်းဆုံးတော့ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သန်းတို့ပြောပြပါမယ်ခင်ဗျာ
ကဘာဝမ်းမှာဒုက္ခသည်ဥယီတိုးများလာတာကိုဟန်တားဖို့ဆိုရင်တော့ကဘာကြီးအနေနဲ့ပြဿနာရှိနေတဲ့နေရာပေါင်းစုံမှာညီညာရေးကိုဆောင်ကျဉ်းပေးနိုင်ဖို့လိုအပ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအပြည့်ပြည့်ဆိုင်ရာဒုက္ခသည်များနေ့ဇွန်လ20ရက်နေ့ကပြောဆိုသွားပါတယ်
The UN Security Council, the main international body for peace and security.
ကမ္ဘာညီညွတ်ရေးနဲ့လူညုံရေးအတွက်အဓိကနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ကုလသမဂ္ဂလူညုံရေးကောင်စီဟာပြည်ရင်းနေပါတယ်။ဘာကူမှသဘောတူလုံနိုင်တာမျိုးမရှိပါဘူး။ဒါကြောင့်မလို့ညီညွတ်ရေးကိုဦးစီးဦးဆောင်လုပ်ပေးနိုင်မယ့်အနေအထားပြန်ရအောင်လုပ်ဖို့လိုတယ်။ဒါဟာဒုက္ခသည်များတိုးများလာတာကိုဖြေရှင်းနိုင်ဖို့တခုတည်းသောနည်းလမ်းပါပဲဆိုပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောသွားတာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းမှာတော့အိုးရင်ဆွန့်ခွာတင်းရှောင်နေရတဲ့ဒုက္ခသည်တန်း130ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့မနှစ်တုန်းကတော့103တန်းရှိခဲ့တာပါ။IDP လို့ခေါ်တဲ့ပြည်တွင်းပုံရှောင်နေရတဲ့ဒုက္ခသည်တွေအပါအဝင်ဒုက္ခသည်အရေအတွက်အခုလိုတိုးလာတဲ့အကြောင်းအရာတွေမှာတစ်ခုကတော့ဆူဒန်နိုင်ငံတွင်ပြည်ပခါပါဆူဒန်နိုင်ငံရဲ့ပြည်ပလက်နက်ကိုင်နှစ်ဖွဲ့အကြားအပြန်အလှန်စစ်ပွဲကြောင့်ဖြစ်လာရတာပါအပြည်ဆိုင်ရာဒုက္ခသည်များနီးမှာပဲဆူဒန်ဒုက္ခသည်အရေအတွက်ဟာ9သိန်းကျော်သွားပြီလို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးကပြောပါတယ်ဒုက္ခသည်တွေကိုအများဆုံးလက်ခံထားတဲ့နိုင်ငံ10နိုင်ငံစီးနေမှာတော့မြန်မာနိုင်ငံကဒီရွန်ဂျာဒုက္ခသည်တသန်းနီးပါးကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါပါတယ်ဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေရဲ့ဝင်တုပ်ဝင်ပို့ကိုအခြားနိုင်ငံတွေကလည်းမျှဝေယူကြဖို့ကုလသမဂ္ဂတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းမှုရုံးရဲ့စီးရင်အရတော့မြန်မာနိုင်ငံတစ်ဝှမ်းမှာအိုးဝင်ဆွတ်ခွာရတဲ့ဒုက္ခသည်က 1.8 တန်းရှိပါတယ်။အဲ့ဒီထဲမှာ 1.5 တန်းကတော့2021စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အိုးဝင်ဆွတ်ခွာကြသူတွေဖြစ်ပါတယ်။မြန်မာနိုင်ငံတွင်အစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒေသအလိုက်ခုခံစစ်တွေပေါ်လာခဲ့ပြီးတဲ့နောက်စကိုင်းမကွေချင်းကချင်း KNY KNB နယ်တွေမှာစစ်ပြေးဒုက္ခသည်တွေကပိုများလာပါတယ်ဒုက္ခသည်တွေဟာကြီးရွာတွေကိုဆွန့်ခွာပြီးတော့တောတောင်တွေအခြားကြီးရွာတွေမှာလှည့်လည်နေရပြီးတော့သူတို့အတွက်အကူအညီတွေလည်းလုံလောက်လောက်မရှိဘူးလို့ဒေသခံအကူအညီပေးနေသူတွေက VOA ကိုပြောဆိုကြပါတယ်ခင်ဗျာ
ကမ္ဘာဒုက္ခသည်များနဲ့အထိတ်မှဖြစ်ဂျွန်လ20ရက်နေ့အင်္ဂါနေ့ကအိန္ဒိယနိုင်ငံမြို့တော်မှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေစုဝေးစုတောင်းခဲ့ကြပါတယ်မြန်မာဒုက္ခသည်များလူအချက်ကော်မတီကဥဆောင်ပြီးဒေလီကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးရုပ်အပြင်ဘက်မှာစုတောင်းပွဲနဲ့အတူအခြေခံလုံခြုံရေးပညာရေးကျန်းမာရေးစောင့်ရှောက်ခံရမှုတွေရရှိဖို့ကြွေးကြော်တောင်းဆိုခဲ့ကြတယ်လို့အိန္ဒိယမီဒီယာတွေမှာဖော်ပြပါတယ်။အိန္ဒိယဆိုတာဟာတရားဝင်ဒုက္ခသည်မရှိကြောင်းကြေညာထားပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကထုတ်ပေးထားတဲ့ကပ်ပြားတွေကိုအတိမတ်မပြုဘဲဒုက္ခသည်တွေကိုတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်ဆက်ဆံတာကလတ်အရှိနေထိုင်ခွင့်ထုတ်မပေးဘူးဆိုပြီးစုဝေးသူတွေကကုလသမဂ္ဂကိုတင်ပြခဲ့ကြပါတယ်နေထိုင်ခွင့်ပါမင်းမရှိရင်တပ်တွေကအထောက်အထားကပ်ပြားလုပ်လို့မရလို့ဗန်စင်းဖွင့်တာနိုင်ငံခြားကဆွေမျိုးတွေစီကငွေလက်ခံတာလုပ်လို့မရတယ်လို့အလုပ်လုပ်ကင်ခွင့်တာသမီတွေအကြောင်းတက်ခွင့်ရေမောင်းလိုင်းစင်လုပ်ကင်ခွင့်တွေမရှိလို့အခက်ခဲတွေကြုံကြရအောင်ဒုက္ခသည်တွေကဆိုပါတယ်အိန္ဒိယနိုင်ငံကအာဖဂန်နစ္စတန်တရီလင်္ကာတိဘက်နဲ့မြန်မာနိုင်ငံကလာသူတွေကိုလက်ခံထားပေမဲ့1952ခုနှစ်ကုလသမဂ္ဂဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်မှာပါဝင်လက်မှတ်ထိုးမထားလို့ UNHCR ရဲ့ဒုက္ခသည် လက်မှတ်ကိုတရားဝင်အတိအမှတ်ပြုမထားတာဖြစ်ပါတယ
်။သမ္မတဂျိုးဘိုက်ဒန်ရဲ့သားဖြစ်သူဟန်တာဘိုက်ဒန်ဟာထောင်ဒဏ်ကြခံရပွဲမရှိတော့ဘဲနဲ့ဖက်ဒရယ်ခွန်နဲ့တရားမဝင်လက်နက်ကင်ဆာမှုဆွဲချက်သုံးခုမှာအပြစ်ရှိကြောင်းဝန်ခံဖို့တရားရေးဌာနနဲ့သဘောတူညီချက်ရလိုက်ပါတယ်။အင်္ဂါနေ့တရားရုံးကိုတင်လာတဲ့မှတ်တမ်းအရတော့2018ခုနှစ်နဲ့2018ခုနှစ်တွေမှာသမ္မတချိန်တွင်အခွန်ပေးဆောင်မှုပြက်ကွက်တယ်ဆိုတဲ့ဆွဲချက်ပေါ်မှာဟန်တာဘိုက်ဒန်ကအပြစ်ရှိကြောင်းဝန်ခံဖို့ရှိနေပြီးတော့ခံဝင်နဲ့ပဲနေအိမ်မှာနေခွင့်ရမှာဖြစ်ပါတယ်။နှစ်တော်ကြာမူ၍ဆေးဆွဲခဲ့တဲ့အသက်53နှစ်အရွယ်ဟန်တာဘိုင်ဒန်ကိုပြည်ပနဲ့စီးပွားရေးငွေအသွင်းထုတ်ကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာပါ။ဒါအပြင်တရားရုံးမှတ်တမ်းအရသူမူ၍ဆေးဝါးသုံးဆွဲနေစဉ်2018ခုနှစ်ကတနတ်တလဲဝယ်ယူထားမှုနဲ့ဆက်ဆက်ပြီးတော့ဆွဲချက်မှာလဲသူ့ကိုအရင်းမြူတော့ပဲနဲ့အပြန်လန်အားဖြစ်တော့သူဟာနှစ်နှစ်ကြာမူ၍ဆေးလုံးဝမသုံးတော့ဘူးဆိုတာနဲ့တနတ်ပိုင်ဆိုင်မှုမလုပ်တော့ဘူးဆိုတာကိုသဘောတူခဲ့ရပါတယ်။ဟန်တာဘိုင်ဒန်နဲ့ဒလဝဲပြည်နယ်ရှစ်နှစ်ကျော်ရုံးတို့ထုတ်ပြန်တဲ့သဘောတူညီချက်နှစ်ခုအရ၅နှစ်ကြာဟန်တာဘိုင်ဒန်ကိုစစ်ဆေးမှုတွေဖြစ်ရှင်းပြီးဆုံးသွားပြီလို့ယူဆတဲ့အကြောင်းသူ့ရဲ့ရှင်းနေဖြစ်သူခရစ်စတိုဖာကလပ်ကပြောပါတယ်။သူ့ရဲ့ဘဝမှာမူရစ်ဆေးဆွဲပြီးတော့ဒုက္ခရင်ဆိုင်နေရတဲ့အချိန်အမှားအတွက်တာဝန်ယူရမယ်ဆိုတာကိုသူ့အမှုတွေဖြစ်သူကယုံကြည်လက်ခံထားတယ်လို့လည်းရှင်းနေခရစ်စတိုဖာကလပ်ကကြေညာချက်မှာဖော်ပြပါတယ်။ဒီသဘောတူညီချက်ကိုတော့ဖရယ်တရားရုံးတရားသူကြီးတူကအတည်ပြုပေးရအောင်မှာဖြစ်ပါတယ်။မကြာခင်တော့ဟန်တာဘိုင်ဒန်ဟာဒလဝဲပြည်နယ်ဖရယ်တရားရုံးတစ်ခုကိုတက်ရောက်ပြီးတော့ဒီဆွဲချက်တွေအတွက်သူ့မှာအပြစ်ရှိကြောင်းဝန်ခံမယ်လို့မျှော်လင့်ရပါတယ်။နောက်ဆုံးအချိန်ထိတော့ပြည်ပြည်လဲလဲဖြစ်သွားရင်တော့သူဟာထောင်ဒဏ်ရင်ဆိုင်ရပွဲမရှိပါဘူးခင်ဗျာ
။သမ္မတဟောင်းဒေါ်နယ်ထရမ့်ပေါ်ဆွဲဆိုထားတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဆာရွက်ဆာရမ်းတွေနဲ့ပတ်သက်တဲ့အမှုရဲ့ပထမဆုံးယုံကြည်ကိုလာမဲ့ဩဂုတ်လ14ရက်မှာစတင်မှုဖလော်ရီဒါပြည်နယ်မိုင်အမီကဖက်ဒရယ်တရားရုံးကတက်မှတ်လိုက်ပါတယ်။သမ္မတတက်တန်းကုံဆုံးချိန်မှာမျိုးသားလုံခြုံရေးအဆင့်ထိပ်တန်းရှုဝဲမှတ်တမ်းတွေကိုနိုင်ငံတော်မော်ကွန်းတိုက်ကိုမလွှဲပြောင်းပဲမမှန်ကန်ကန်သိမ်းဆည်းထားခြင်းမရှိဘဲနဲ့ဆက်နွယ်နေတဲ့အမှုတွေကိုသမ္မတဟောင်းထရမ့်ကရင်ဆိုင်နေရတာပါ။ထရမ့်ရဲ့အမှုဟာအမှုသောအမှုလားရှုပ်ထွေးလို့နှောင့်နှေးကြကြနိုင်တယ်လို့ဥပဒေရေးရာလိမ့်လာတုံ့သက်သူတွေကပြောကြပါတယ်။ဒီကရနပတ်တုံးကထရမ့်ပေါ်အမှု38မှုနဲ့ဆွဲချက်တင်လုံးကတရားရေးဌာနအထူးရှေ့လေကြီး Just Pink ကအ мян ဆုံးယုံတင်စစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ထရမ့်ဘက်ကတော့ဒီအမှုမှာကိုစားပြုမဲ့ရှေ့တွေအဖွဲ့ကိုမငှားရသေးပါဘူး။အမှုတွေနဲ့ဆက်ဆက်နေတဲ့စာရွက်စာတမ်းတွေကိုတရားရုံးကကြည့်ရှုနိုင်ဖို့လုံခြုံရေးကင်းလွတ်ခွင့်လျှောက်ထားအောင်မှာဖြစ်တာကြောင့်လာမယ့်နိုဝင်ဘာလ2024ရွေးကောက်ပွဲအထိအမှုကဖြစ်နိုင်မှာမရှိဘူးလို့သုံးသပ်ထားကြပါတယ်။လက်ရှိစစ်တမ်းတွေရထရမ့်ဟာ Republican Party တပ်မတော်လောက်ဖြစ်ရှေ့ကပြေးနေပါတယ်။
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 1233ညဟိုင်းဒိုမီတာ40 kHz 8413ညဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ယူကရိန်းမြို့တော်ကီယက်နဲ့ရှစ်တန်းစစ်မြေနာပြင်နဲ့အလံဝေးတဲ့နောက်ချမ်းဒေသအပါအဝင်ယူကရိန်းအခြားဒေသတွေကစစ်ဖက်နဲ့အခြေခံအဆောက်အအုံတွေကိုအင်ကာနီမှာရုရှားကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတောင်ဝင်ရှိသူတွေကပြောပါတယ်။တချိန်ထဲမှာတော့ယူကရိန်းအရှေ့ကျန်းတဲ့တောင်ပိုင်းမှာတံပြန်ထိုးစစ်တွေအောင်မြင်မှုရနေတယ်လို့လည်းယူကရိန်းစစ်ဘက်ကပြောပါတယ်။ရုရှားကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာတော့ပြီးခဲ့တဲ့24နှစ်အတွင်းယူကရိန်းနိုင်ငံတစ်ဝှမ်းစစ်လက်နက်တူလောင်ယုံ၈ခုကိုရုရှားတပ်တွေကဖျက်ဆီးပစ်ခဲ့တယ်လို့စစ်မြေနာပြင်၃ခုကယူကရိန်းထိုးစစ်ကိုလည်းတံပြန်တွန်းထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။တောင်ပိုင်းကာဆွန်ဒေသကရုရှားထိန်းချုပ်ထားတဲ့ Nova Kohokov မြို့ကိုယူကရိန်းကဝေးထိန် drone နဲ့အင်ကာနီမှာတိုက်ခိုက်ခဲ့တာကြောင့်အမျိုးသမီး2ဦးသေဆုံးပြီးတော့ရသား4ဦးဒဏ်ရာရတယ်လို့ရုရှားကခန့်ထားတဲ့မြို့အာဏာပိုင်တွေကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလရုရှားကကျူးကျော်ပြီးတဲ့နောက်ပိုင်းရုရှားထိန်းချုပ်ထားတဲ့နေမျိုးတွေကိုပြန်သိမ်းယူဖို့အတွက်ယူကရိန်းဘက်ကကနဦးတံပြန်ထိုးစစ်ဆနေချိန်မှာပဲရုရှားကနေပြီးတော့အခုထိုးစစ်တွေဖြစ်ခဲ့တာပါ။ရုရှားတပ်တွေလက်ထက်ကနေပြီးတော့ဆူယန်မိုင်44မိုင်ကိုပြန်သိမ်းယူနိုင်ခဲ့ပြီလို့ယူကရိန်းကကြေညာပါတယ်။ဒါမှလည်းနောက်ဆုံးတိုက်ခိုက်မှုအနေထားရတော့ရုရှားဟာယူကရိန်းတောင်ပိုင်းနဲ့အရှေ့ချမ်းရှေ့တန်းစစ်မြေနယ်ပြင်ရဲ့ပြင်ပဘက်မှာပါကောင်းကောင်းစစ်ဆင်နိုင်နေရဆိုတာကိုပြနေပါတယ်။လာပေါင်းများစွာတိုက်ပွဲဖြစ်ပြီးတော့ရုရှားကြီးစားတပ်တွေလက်ထက်ကိုကျောက်ခဲ့တဲ့ဘော်မြုမြို့ရဲ့စစ်ဆင်ရေးမှာယူကရိန်းတပ်တွေအောင်မြင်မှုရနေတယ်လို့ယူကရိန်းမြေပြင်တပ်များရဲ့စစ်ဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ကြီးကသူ့ရဲ့ Telegram စာမျက်နှာမှာရေးသားထားပါတယ်။
အလန်တိုက်တပုတ်တရရဲ့ Titanic သင်္ဘောပြက်ခဲ့တဲ့နေရာမှာမတမ်းပြုစုနေတဲ့ရေငုပ်သင်္ဘောတစ်စီးပျောက်ဆုံးသွားတာကြောင့်ကယ်ဆယ်ရေးသမားတွေကအင်္ဂါနေ့ကအချိန်လွတ်ပြီးရှာဖွေနေကြပါတယ်။သင်္ဘောမှာပါသွားတဲ့အောက်ဆီဂျင်ကကြာသပတေးနေ့အထိပဲခံမှာဖြစ်လို့အဲ့ဒီမတိုင်ခင်ရှာဖွေနိုင်မှုကြိုးစားနေကြတာပါ။ Newfoundland ပြည်နယ်စင်ညုံမြို့တောင်ဘက်ကီလိုမီတာ900အကွာမှာ Titan လို့အမည်ပေးထားတဲ့အစစ်မြင့်နည်းပညာသုံး Carbon Fiber အမျိုးအစားရေငုပ်သင်္ဘောဟာတနင်္ဂနွေနေ့ညခရဲကအဆက်အသွယ်ပြတ်တောက်သွားတာပါ။သင်္ဘောပေါ်မှာ မာလိမ်မှုနဲ့အတူကြော်ကြားတဲ့ပြည်ထိုင်စွစားသူတို့ပါကစ္စတန်နိုင်ငံကအထင်ကြီးစီးပွားရေးလုပ်ငန်းရှိမိသားစုဝင်ဦးနဲ့တိုက်တိုက်တင်မော့ဆိုင်ရာကျွမ်းကျင်သူတို့စုစုပေါင်း5ဦးပါဝင်သွားပါတယ်။တိုက်တန်တင်မော့ပေါ်မှာရေပြင်ပေါ်ကတင်မော့စီကိုပြန်လာစားတို့ပေးပို့နိုင်တဲ့ဆက်သွယ်ရေးစနစ်တစ်ခုပါဝင်သလို15မိနစ်တခါဘေးကင်းကြောင်းသတင်းပို့တဲ့အချက်ပြစနစ်လည်းပါဝင်ပေမဲ့ဒီနှစ်ခုလုံးအဆက်အသွယ်ပြတ်တောက်နေတာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံမှာတော့ခုနှစ်ခုမြောက်တရုတ်နိုင်ငံရဲ့နျူကလ িয়ার စွမ်းအင်စက်ရုံတိစောက်ဖို့အတွက်တရုတ်နဲ့ပါကစ္စတန်နိုင်ငံတို့ဟာဒေါ်လာ 4.8 ဘီလီယံဘူသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ပါကစ္စတန်အလဲပိုင်းချက်စမာမြို့မှာမဂါဝတ်1200စီမံကိန်းကိုတိစောက်ဖို့ဖြစ်ပါတယ်။အဲဒီမှာတော့တရုတ်နိုင်ငံကဒီနျူကလ িয়ার စွမ်းအင်ထုတ်14လုံးတိစောက်ထားပြီးတော့အဲဒီကနေပြီးတော့စုစုပေါင်းမီဂါဝတ်1230နီးပါးကိုထုတ်ပေးနိုင်မှာဖြစ်ပါတယ်။ဒီစီမံချက်အတွက်တရုတ်နိုင်ငံနျူကလ িয়ার ပူးပေါင်းဆောင်ရေးအဖွဲ့နဲ့ပါကစ္စတန်နျူကလ িয়ার စွမ်းအင်ကော်မရှင်ကြားနားလည်မှုစာချုပ်လွှာထိုးပွဲကိုအင်ကာနေကကျင်းပခဲ့ပြီးတော့ပါကစ္စတန်ဝန်ကြီးချုပ်ရှာဘတ်ရှရစ်ကကြီးမှုပြုလုပ်ပါလေ 4.5 ဘီလီယံတန်ဖိုးစီမံကိန်းတရုတ်ရဲ့ယင်းနှိမ့်နှံမှုကိုကြည့်လို့ရှိရင်တရုတ်စီးပွားရေးကုမ္ပဏီတွေနဲ့ယင်းနှိမ့်နှံသူတွေဟာပါကစ္စတန်ကိုယုံကြည်ရတဲ့နေရာတစ်ခုဖြစ်နေတဲ့သဘောထားထုတ်ပြနေတာလို့ပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်တရုတ်နိုင်ငံဟာတောင်ပိုင်းကရချီမြို့မှာဓာတ်အား1100မီဂါဝတ်စီရှိတဲ့နျူကလ িয়ার ဓာတ်အပိစေယုံကိုမကြာခင်ကပဲဆောက်လုပ်ခဲ့ပါသေးတယ်။ပါကစ္စတန်နိုင်ငံရဲ့ပထမဆုံးနျူကလ িয়ার ဓာတ်အပိစေယုံကတော့1982ခုနှစ်ကရချီမြို့မှာဆောက်ခဲ့တာဖြစ်ပြီးတော့ကနေဒါနိုင်ငံကအကူအညီပေးခဲ့တာဖြစ်ပါတယ်။အဲဒီကနေပြီးတော့လက်ဆက်ဓာတ်အား80မီဂါဝတ်ထုတ်ပေးနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းသူ့ရဲ့တပ်တန်းပြည်လာကြောင်မကြာခင်မှာပိတ်ပစ်ဖွယ်ရှိပါတယ်။တရုတ်နိုင်ငံဟာပါကစ္စတန်နဲ့မဟာမိတ်ဆက်ဆံရေးသဘောရှိပြီးတော့ကာကွယ်ရေးနဲ့စီးပွားရေးမှာလည်းအပြန်အလှန်ဆက်ဆံရရှိကြပါတယ်ခင်ဗျာ။
အမေရိကန်မှနေထိုင်နေတဲ့တရုတ်ဆိုရရရှိဟောင်းတဦးကိုအတင်းကျပ်နေရပြန်ဖို့ချိတ်ချောက်ခဲ့တယ်ဆိုတော့အမှုဆွဲချက်နဲ့အမေရိကန်နိုင်ငံသားတဦးနဲ့အမေရိကန်နေတရုတ်နိုင်ငံသားနှစ်ဦးကိုအမေရိကန်ဖက်ဒရယ်တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။အမေရိကန်အလွတ်ဆုံးတော့မိုက်ကယ်မက်မဟောင်းနဲ့တရုတ်နိုင်ငံသားနှစ်ဦးဖြစ်ကြတဲ့ဂျန်ကောင်ရင်နဲ့ချူယန်းတို့ကိုဘရုတ်ကလင်းဖက်ဒရယ်တရားရုံးတရားသူကြီးတဦးကအင်္ဂါနေ့ကစီရင်ချက်ချခဲ့တာပါ။အဲဒီဆိုဆွဲချက်နဲ့အဝေးရောက်တရုတ်နိုင်ငံသားတွေကိုတရုတ်ပြည်တွင်းမှာအမှုရင်ဆိုင်မှုနေရပြန်ခေါ်တဲ့ Operation Fox Hunt တို့အမည်ပေးထားတဲ့တရုတ်ဆိုရရဲ့ Showwear စစ်ဆေးရေးဆက်ဆက်အမှုတွေကိုအမေရိကန်ဆိုရကအချိန်မြင့်ပေါ်ထုတ်စစ်ဆေးနေရမှာအမှုခုမှုကပထမဦးဆုံးဖြစ်တာချလိုက်တဲ့အမှုဖြစ်ပါတယ်တရုတ်ကဒီစစ်ဆေးရေးစခဲ့တာဆယ်စုတစုလောက်ရှိနေပြီဖြစ်ပါတယ်မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့အတူကြီးညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ဂျွန်လ20ရက်ဟာကမ္ဘာဒုက္ခသည်များနေ့ပါ2023ခုနှစ်အတွက်ကုလသမဂ္ဂရဲ့ဒုက္ခသည်နေ့အတွက်ကောင်းစဉ်ကတော့ကိုယ်တည်းအိမ်တွေကနေထွက်ပြေးတိတ်ဆောင်နေရသူတွေရဲ့မျှော်လင့်ချက်ဆိုတာပါပဲမြန်မာပြည်ကဒုက္ခမျိုးမျိုးရင်ဆိုင်နေရသူတွေစိတ်ဓာတ်မချဖို့နဲ့တတ်နိုင်မြတ်ဒုက္ခကင်းဝေးရဖို့ဆောင်ရွက်နေကြောင်းလွန်ခဲ့တဲ့နှစ်တော်ကြာကလေးကအမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်ရွှေ့ပြောင်းအခြေချနေထိုင်ခဲ့သူတွေကပြောပါတယ်အမေရိကန်ရောက်မြန်မာဒုက္ခသည်တွေရဲ့အတန်းစူးစီးပြီးကိုအောင်ရကူးတင်ဆက်ထားပါတယ
်။နော်ထိုင်းနိုင်ငံနိုဘိုမဲဆောက်ကနေတစ်စီကျမတို့ကလည်းတော်လိုင်းအေးဒီနိုဘိုမှာကျမတို့ကလည်းနေခဲ့ရပါတယ်ကျမသမီးလေးနဲ့ကျမတို့မှလည်းငန်းတင်အဲ့ဒီအတွက်ကြောင့်ကျမတို့ကလည်းဒုက္ခသည်အားလုံးကိုကိုချင်းစားပါတယ်စစ်ပေးဆောင်နေအားလုံးလည်းကျမကိုချင်းစားပါဒီနေရာနေပြောချင်တာတော့စိတ်တက်မကြပါနဲ့ကျမတို့အားလုံးကိုကိုချင်းစားပါတယ်အမြန်ဆုံးလွတ်မြောက်ဖို့ကျမတို့လုပ်နေပါတယ်လို့ကျမဒီနေရာနေပြောဆိုတိုက်တွန်းချင်ပါတယ်အားလုံးကိုကျမလေးစားပါတယ်
ခုဆိုကျွန်တော်တို့ဒုက္ခသက်ဘွားကိုဖျက်လာတာနှစ်ပေါင်းကြာပြီပေါ့နော်အဲဒါတကယ်ခုလက်ရှိပြည်တွင်းမှာရင်ဆိုင်နေရတဲ့ဒုက္ခသက်တွေရဲ့အခက်အခဲတွေကိုကိုချင်းစားတယ်အရင်မဲ့သိုးဝါမှာကိုလည်းဟိုတိနေရတယ်ပေါ့နော်ဒီဒုက္ခသက်တွေရနေစဉ်လို့လို့ထွက်ပြစ်ဒိန်းဆောင်ပြီးတော့သူတို့ကဟိုကြည်လာစားစားဘွားနဲ့ရောက်တဲ့အရင်မှာရှင်တန်မသေးုံတမယ်လေးရှင်တန်နေရတာလည်းနှစ်ပေါင်းများစွာကြာပြီဒီကျွန်တော်တို့ဗမာပြည်သူတွေကပေါ့နော်အခုဆိုတခြားမကြီးနဲ့အသက်88နှစ်ပြည့်ပြီဖြစ်တဲ့အမေစုပါဝင်နိုင်ငံတော်သမ္မတတွေကိုလည်းအတင်းအဓမ္မအာဏာလုထားတဲ့အတွက်ကျွန်တော်တို့ဗမာပြည်သားအလုံးလူလူဟာလည်းဒုက္ခသက်လို့ပြောလို့ရတယ်ပေါ့နော်ကျွန်တော်တို့အလုံးကပြည်တွင်းကလူတွေအလုံးကဒုက္ခသက်တွေကြီးပဲ
ကမ္ဘာတဝအလုံးမှာဆိုလို့ရှိရင်ဒုက္ခသက်တန်ပေါင်း108 million နေပါကျွန်တော်တို့ရှိတယ်အဲ့ထက်မှာ84ရာခိုင်နှုန်းလောက်ပါဆိုလို့ရှိရင် middle income နိုင်ငံတွေကနေပြီးတော့မှာဒီဒုက္ခသည်တွေပေါ်ထွက်လာတယ်ဆိုတော့တွေ့ရတယ်မြန်မာနိုင်ငံမှာတော့အရင်တော့ဆိုလို့ရှိရင်ကျွန်တော်ကချင်ပြည်နယ်လိုမျိုးကရင်ပြည်နယ်လိုရှမ်းပြည်နယ်လိုမျိုးပဲကျွန်တော်စစ်ပြဒုက္ခသည်တွေရှိခဲ့တယ်ဒါပေမဲ့ဒီ2021ခုနှစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ Tiny that Jidima or near daughter of the Nyavoli, Kuzan Chimbin, Yakaino, Nabiloshin, Zagaino Maguido, Satiafian, and the new Tiny that Jidima, General Sipi Toka, the Dula today, Surehavo, General Nina Pobia Gene, Pirena, Kachin Nina, Jom, the solution of Kachin Dimale, Taume, Chimdoma, Sipi Toka, the Shinire, Gambon Chose, Joloma, the Sipish on the Kolo Niare.
ကျွန်တော်တို့ပြည်သူတွေပဲပြန်ပြီးတော့မှာကြည့်ရှုနေရတဲ့အာပေးနေရတဲ့အနေထားမှာရှိပါတယ်ဆိုတဲ့ဟာကိုပေါ်ပြလိုပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်လနှစ်နှစ်နေမှာဆိုရင် ပမာပြည်မှာရှိတဲ့ညီကောင်မောင်တို့မှဒုက္ခရောက်နေတဲ့သူတွေလည်းဒီမှာရောက်စေချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့တွေကနိုင်ငံရဲ့အခြားရောက်လာတဲ့အခါမှာဆိုရင်အမျိုးမျိုးဒုက္ခဆင်းရဲကြုံရပေမဲ့လည်းကျမတို့တွေကောင်းမွန်စွာနဲ့ ပြီးတော့အခုချိန်မှာဆိုရင်ကျမတို့ဒီအမေရိကန်နေပြီးတော့မှ refugee တွေကိုခေါ်တာကြာနေပါပြီ။ဒါပေမဲ့အခုကျမတို့သတင်းကြားတာ1000ဆရာတော့နှစ်ထောင်နဲ့19နှစ်ကနေနောက်ဆုံးမှဝင်ထားတဲ့ refugee တွေကိုပြန်ပြီးခေါ်မယ်ဆိုတဲ့သတင်းကြားပါတယ်။အရန်ပဲဝမ်းသာမိပါတယ်။ဒီနိုင်ငံရဲ့ခြားမှာရှိတဲ့
တကယ်တော့ဘယ်သူမှမိမိနေရာဒေတာကိုချစ်ရခင်ရတဲ့သူတွေဆွေမျိုးညီကောင်မောင်နှမတွေဆွန့်လွတ်ပြီးတော့တိုင်းတစ်ပါးမှာသွားပြီးတော့ဒုက္ခတွေဖြစ်နေချင်းကြမှာမဟုတ်ပါဘူး။ခက်ခဲတဲ့အခြေအနေကိုကြော်ဖြတ်ပြီးတော့မှသူတို့ဘဝရည်ရွယ်အတွက်ဂျပန်မှုတွေကလည်းလွတ်မြောက်ဖို့အတွက်ထွက်ပြေးတိမ်းရှောင်နေရတဲ့သူတွေဖြစ်ပါလေ။တကယ်တော့ဒုက္ခတွေကိုလုံးဝကျွန်တော်တို့
သူ့လိုကိုယ်လိုပါပဲလွတ်လပ်မှုငြိမ်းချမ်းမှုဒီအရာဓာတွေကိုခန်းစားကျင်ကြတဲ့သူတွေပါပဲဒီခွင့်ရေးတွေဆက်လက်ရရှိဖို့လေဒုက္ခတွေတိုင်းဟာပြပမှာကြိုးပမ်းနေရတော့မှာဒုက္ခတွေလေးလည်းအများကြီးပဲအဲလိုတတိယနိုင်ငံရောက်စီရေးအတွက်ကျွန်တော်တို့ဒီကနေ့နှီးပေါင်းဆောင်တဲ့ကျွန်တော်စူးစမ်းပေးနေတယ်အခုကျွန်တော်တို့မိသားစုကနေစပြီးတော့ဝက်ကန်ကုတ်ကိုစတင်ဆောင်ရွက်နေပါပြီ ကျွန်တော်တို့ပစံနေစတွင်းဖို့အစင်းနေလုပ်နေပါပြီပစံသွင်းပြီးတာနဲ့ကျွန်တော်တို့ကအဆိုရသည်မှပြီးပြီးအကုန်လုံးအေဗီဒင်းရေဒီဖြစ်နေဆိုကျွန်တော်တို့အော်ရီတေးရှင်းတက်ရပါမယ်အော်ရီတေးရှင်းတက်ပြီးတာနဲ့ဥပမာလူတွေစတင်ခေါ်ဖို့အတွက်ကျွန်တော်နှစ်လနဲ့သုံးလတွင်းမှာတော့စပြီးခေါ်လို့ရမယ်လို့ဒါပေမဲ့တစ်ဖက်မှာရှိနေလူကတော့ရက်ဖျူဂျီရောဂါနဲ့ရွေးရန်စီယာအသိမှတ်ပြုထားတဲ့လူဖြစ
တန်ကိုကိုအောင်အောင်ကတင်ပြခဲ့တာပါကဘာပေါ်မှာ3မိနစ်တိုင်းလူတူဦးဟာအိုးအိမ်စွန့်ခွာနေရပျောက်နေရတာပါလူ68ဦးမှာဦးဟာခလုံးခွေတောင်းခံသူ asylum seeker ပြည်တွင်းမှာအိုးအိမ်စွန့်ခွာပြေးရသူ idp ဒါမှမဟုတ်ဒုက္ခသည် refugee ဖြစ်ကြပါတယ်ဒီလိုဒုက္ခသည်ဆိုင်ရာခေါ်ဟောအသုံးလုံးတွေကဘလို့ကွာခြားပါသလဲကျော်လာတဲ့ဆဲကဘာဒုက္ခသည်များနေအတွက်တင်ဆက်ထားတဲ့ VOA ပုံပြရုပ်သံမှာကိုဝင်းခတ်မောင်ကအခုလိုပြောပြထားပါတယ
်ကဘာဘောကဒုက္ခသည်တွေအရေးလူလူအသိပညာမြင့်တဲ့အတွက်နှစ်စဉ်ကျော်လာ20ရက်နေ့ကိုဒုက္ခသည်များနေအဖြစ်သတ်မှတ်ထားပါတယ်ကုလသမဂ္ဂရဲ့1951ဒုက္ခသည်များဆိုင်ရာကုလသမောတူညီချက်ချုပ်ဆိုမှု250ပြည့်တဲ့2000ခုနှစ်မှာစတင်ထိမ့်မှပြုလုပ်တာဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာဘယ်လိုသတ်မှတ်တယ်လဲခေလုံငွေ့ရရှိသူတွေရဲ့အခွင့်အရေးနဲ့သူတို့ကိုခေလုံငွေ့ပေးတဲ့အင်ရှင်နိုင်ငံတွေရဲ့တာဝန်ဝတ္တရားတွေကိုရေးဆွဲခဲ့ကြပါတယ်ကဘာမှာ3မိနစ်တိုင်လူတဦးဟာအိုးအိမ်စွန့်ခွာနေရပျောက်နေရတာပါလူ68ဦးမှာတဦးကခေလုံငွေ့တောင်းခံသူပြည်တွင်းမှာအိုးအိမ်စွန့်ခွာပြေးရသူ IDP ဒါမှမဟုတ်ဒုက္ခသည်ဖြစ်ကြရပါတယ်refugee ဒုက္ခသည်ဆိုတာကတော့1951ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာလူမျိုးဘာသာနိုင်ငံရေးအမြင်ဒါမှမဟုတ်ကျင်လည်ရာလူမှုအဖွဲ့အစည်းနှိမ့်ကွခံရလို့နိုင်ငံကထွက်ပြေးရသူဖြစ်ပါတယ် 2019ခုနှစ်ကုန်ထီဆိုရင်လူပေါင်း86တန်းခွဲဟာသူတို့နိုင်ငံပြည်ပကိုထွက်ပြေးကြရတယ်လို့ UNHCR ကုလဒုက္ခသည်များအဖွဲ့ကပြောပါတယ်။ Asylum Seeker ခိုလုံခွင့်တောင်းခံသူခိုလုံခွင့်တောင်းခံသူဆိုတာဒုက္ခသည်ဖြစ်ခိုလုံခွင့်ရှောက်ထားပေမဲ့မစီစေရသေးလို့တရားဝင်အတိအမှတ်ပြုမခံရသေးသူဖြစ်ပါတယ်။2019ခုနှစ်ကုန်မှာဆိုရင်ဒီလိုအဖြေဆောင်နေသူ 4.2 တန်းလောက်ရှိပါတယ် ITP OA ဆုံးခွာပြေးရသူ ITP ဆိုတာပြည်တွင်းမှာပဲဘေးကင်းဖို့ OA ဆုံးခွာထွက်ပြေးနေရသူဖြစ်ပါတယ်လက်နက်ကင်ပြိပခအကြမ်းဖက်မှုလူခွင့်ချိုးဖောက်မှုတွေကြောင့်သူတို့ထွက်ပြေးကြရတာအစိုးရကြောက်နောင်ဖြစ်နိုင်ပေမဲ့သူတို့ဟာတရားဥပဒေအရဆိုရင်အစိုးရရဲ့အဆောင်ရှောင်အောက်မှာပဲရှိနေသေးပါ2019ခုနှစ်အကုန်မှာ IDP စုစုပေါင်း 45.8 တန်းလောက်ရှိပါတယ် Migrant ရွှေပြောင်းအခြေချသူရွှေပြောင်းအခြေချသူဆိုတာကတော့မိမိအိုးအိမ်ကနေရွှေပြောင်းနေထိုင်သူမှန်သမျှကိုပြောတာပါအန္တရာယ်ကြောင့်အသက်ဘေးကြောင့်ဟုတ်ချင်မှဟုတ်ပါမယ်ရွှေပြောင်းတာကလည်းတရားဝင်နီးတရားဝင်နီလန်းနေနဲ့ခဏအတွက်အပီးပြောင်းရွှေ့နေထိုင်တာဒါတွေအကုန်ဖြစ်နိုင်ပါတယ်2020ခုနှစ်မှာရွှေ့ပြောင်းနေထိုင်သူပေါင်းတန်း280ကျော်တယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ကပြောပါတယ်ဒုက္ခတဲ့ခိုလုံခွင့်လျှောက်ထားသူပြည်တွင်းနေရစွန့်ခွာပြေးရတဲ့ IDP နဲ့ရွှေ့ပြောင်းအခြေချသူဆိုတာတူတယ်ထင်ရပေမဲ့သူတို့ကိုကာကွယ်ပေးရဖို့ချင်းလုံးဝပွဲပြားပါတယ်ဥပမာ1951သဘောတူညီချက်မှာဒုက္ခသည်တွေရတဲ့ခွင့်ရေးတချို့ရွှေပြောင်းအခြေချသူတွေမရနိုင်ပါဘူးဒုက္ခသည်ကိုနိုင်ငံကပြန်ပို့လို့အသက်အန္တရာယ်ရှိတဲ့အနေအထားကိုပြန်ပို့လို့မရပါဘူးသူတို့ကိုလက်ခံတဲ့နိုင်ငံတွေကနိုင်ငံမှာရှိတဲ့လူမှုရေးဝန်ဆောင်မှုတွေပေးပြီးလူပေါင်းအတိုင်းဝန်းနဲ့ပေါင်းဆက်ရောက်ရှိအောင်လုပ်ပေးရမှာပါတစ်ဖက်မှာတော့ရွှေပြောင်းအခြေချသူတွေဟာရောက်ရှိနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းလှုပ်ဆောင်ရပါမယ်သူတို့ကိုလက်မခံတာပြန်ပို့တာမျိုးရှိနိုင်ပါတယ
်ကိုဝင်းခတ်မောင်တင်ပြခဲ့တာပါဒါနဲ့တစ်ဆက်သေးပဲပြည်တွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးရသူတွေအတော်များများရှိနေတဲ့စကိုင်းတိုင်းကိုကြည့်ကြရအောင်ပါစကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်ကညောင်မကြီးကျေးရွာမှာစက်တက်ဇက်တိုက်နေတွေမိရှုခံရပြီးဒီသာကံတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့အခုညီပေးနေသူတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ပြောပြမှာပ
ါစကိုင်းတိုင်းဆာလင်ကြီးမြို့နယ်ကညောင်မင်းကြီးကျေးရွာရဲစခန်းကိုဂျွန်လ9ရက်နေ့ကဒေသကာကွယ်ရေးအဖွဲ့တွေစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်ကျေးရွာထဲမှာစစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲနေကြတာလို့ဒေသခံတွေကပြောပါတယ်ဒီလိုစစ်ကောင်စီတပ်တွေကျေးရွာထဲရှိနေချိန်မှာပဲဂျွန်လ10ရက်နေ့ကစပြီးတော့20ရက်နေ့အထိရွာတွေကနေအိမ်တွေမိရှုခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်တရုတ်ဝမ်ပေါင်းကျင်းနေစီမံကိန်းနဲ့ညောင်ပင်ကြီးကျေးရွာကိုတိုက်ရိုက်လမ်းဖောက်ဖို့အတွက်လည်းစစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့စစ်ရှောင်တွေကကူညီပေးနေတဲ့ဒေသခံတွေကပြောပါတယ်
။ညောင်ပင်ကြီးကိုအတက်ပြန်ဆွဲမယ်ပေါ့နော်။စည်ရရအထိုင်မှာတိဆောက်မယ်။လုံခြုံရေးအနေအထားကိုစင်ပြေအောင်လုပ်မယ်။ဟုတ်ပြီကျွန်တော်တို့ဒီဝမ်ပေါင်းနဲ့တိုက်ရိုက်ဖောက်လမ်းဖောက်မယ်လို့လည်းကြားရတယ်။မိရှုတာတွေတော့ဒီတိုင်းလုပ်တယ်ပေါ့။ဒါတော့ဟိုအစမ်းမဟုတ်တော့ဘူးလို့တော်မှညောင်မင်းကြီးတို့ပြောလို့ရတယ်ပေါ့အစမ်းနာကတော့ကျွန်တော်တို့ဒီအဲသတင်းကြားနေရတာဝမ်ပေါင်နဲ့ဒီချင်းတို့မြစ်ချင်းတို့မြစ်ပြေးမှရှိတယ်ညောင်မင်းကြီးပေါ့နော်ဒါရိုက်လမ်းဖောက်မယ်ဒီကတော့ဒီတပ်ပိုင်နယ်မြေအဖြစ်တောင်မှသိမ်းတော့မယ်ဆိုတဲ့အနေထားဒါကတော့ကျွန်တော်တို့သိမ်းတော့မယ်ဆိုတဲ့အနေထားကိုကျွန်တော်တို့ကြားတာကိုပြောတာပေါ့ဟုတ်ဒီမဟုတ်ဒီလည်းကျွန်တော်တို့စောင့်ကြည့်ရမယ်အနေထားဖြစ်တယ်လက်ရှိကတော့သူတို့အဆောက်အဦတွေအဲဒီဘန်ဂါတွေဘာတွေလှုပ်ဖို့အတွက်ကတော့ဒီစီကားတွေရောဘီလက်မြေကားတွေလည်းဝင်နေလို့မျက်မြင်သက်သေပြည်သူတွေပြောပြချက်အရာကျွန်တော်တို့သိတယ်ပေါ့
ရွာထဲမှာစစ်ကောင်စီတပ်ဖွဲ့တွေအင်အားတိုးချဲ့ပြီးတော့နေထိုင်နေတာကိုဒေသခံတွေဘက်ကအတည်ပြုနိုင်ပေမဲ့အခုလမ်းဖောက်မဲ့ကိစ္စနဲ့ပတ်သက်လို့တော့စောင့်ကြည့်ရအောင်မယ်လို့ပြောပါတယ်ကျေးရွာထဲစစ်တပ်ဝင်ထိုင်နေလို့ညောင်မကြီးဒေသခံတွေဟာရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ပဲရွာနေဆက်မှာရှိတဲ့ကျေးရွာဒေသခံတွေပါဆိုရင်ပြီးတော့ထွက်ပြေးနေရတယ်လို့လည်းကူညီနေသူတွေကပြောပါတယ
်စစ်ဆောင်နဲ့လူတွေကလည်းတောင်းလျှောက်ရှောင်နေရတယ်အချို့ဆိုရင်အရေးစွန့်ပြီးတော့ကိုရက်ကွက်ကိုမလာတော့ပါဘူးဆိုပြီးတော့ပစ္စည်းတော့တည်တဲ့လူတွေပါရောရှိတယ်ပေါ့ဗျာ15ရက်နေ့လောက်ကတော့ကျွန်ပြည်သူ6ရက်လောက်ဖမ်းခံရတယ်လို့ပြောနေကြအဲ့ဒါတွေလည်းပြန်လူအိမ်မလူကြီးဘူးမှအတီမပြုတ်နိုင်နေဘူးပေါ့လေဒီမီးရှို့တယ်ဆိုတာတော့ကျွန်တော်တို့ ့မိခိုးရမ်းမြင်တော့မိရှုပ်ပြီးသေးကြတာပေါ့ဗျာဒီလမ်းတွေဖြတ်တဲ့ကိစ္စတွေမှာတော့ကျွန်တော်တို့တကယ်လည်းအဲ့ဒါတွေတော့မြင်ရပါတယ်ပေါ့နော်ပြီးတဲ့မြေကားတွေဝင်တယ်မဝင်ဘူးဆိုတာတော့ကျွန်တော်တို့အနေနဲ့တော့ဒီမပြုတ်နိုင်ဘူးပေါ့ဒါပေမဲ့မျက်မြင်အဲလူတွေပြောတဲ့အတွက်တစင်စကားတစင်သားကြားရတာဟုတ်ပါလိမ့်ရ
စစ်ဆောင်သူတွေထဲတချို့ကရွာလေခွင်းထဲမှာသာဖြစ်တယ်လို့နေနေကြတယ်လို့စားတော့ရေးကူညီပေးနေသူတွေကပြောပါတယ်လတ်တလို့အဖြစ်တော့ကြေးရွာဝန်းကျင်မှာထိတွေ့တိုက်ပွဲတွေမရှိတော့ပါဘူး။ဒါပေမဲ့လည်းကြေးရွာထဲမှာရှိနေတဲ့စစ်ကောင်စီတပ်က6လံပစ်ခတ်တာမျိုးတွေရှိနေတဲ့အတွက်တိန့်ဆောင်နေရသူတွေရွာထဲပြန်ဝင်ဖို့ခက်နေတယ်လို့လည်းသိရပါဗျ
။ဆလင်းကြီးမြို့နယ်မှာစစ်ကောင်စီဖျက်ဆီးခဲ့ပုံကိုနန်းအောင်တင်ပြခဲ့တာပါ။အခုဆက်လက်ပြီးထိုင်းရောက်မြန်မာတွေနဲ့ဆက်ဆက်သတင်းတပုတ်ကိုပြောပါအောင်မယ်။ထိုင်းနိုင်ငံမဲဆောက်မြို့မြူနစ်စပယ်ရုံးမှာမြန်မာနိုင်ငံသား900ကျော်ကို10နှစ်ခံလို့ခေါ်တဲ့ထိုင်းနိုင်ငံမှာနေထိုင်ခွင့်အထောက်အထားလက်မှတ်ပြုလုပ်ပေးတဲ့ထိုင်းရာရှိပါဝင်ဝန်ထမ်းတုံးနေရာပြောင်းရွှေ့ခံခဲ့ရပြီးအဲ့ဒီလက်မှတ်တွေကိုပယ်ဖျက်သွားမယ်လို့သတင်းတွေဖျက်ပေါ်နေပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ
်ထိုင်းနိုင်ငံမဲဆောက်မြို့မြူနစ်စပယ်ရုံးမှာ3လအတွင်းမြန်မာနိုင်ငံသား900ကျော်ကို10နှစ်ခံကတ်လို့မြန်မာတွေခေါ်နေကြတဲ့နေထိုင်ခွင့်အထောက်အထားလက်မှတ်ကိုအခကြေးငွေယူပြီးပြုလုပ်ပေးတဲ့အတွက်ထိုင်းရာရှိပါဝင်ဝန်ထမ်းတုံးကိုနေရာပြောင်းရွှေ့ပြီးစစ်ဆေးအရေးယူမယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ဒီသတင်းနဲ့ပတ်သက်လို့မြန်မာနိုင်ငံသားတဦးကအခုလိုပြောပြပါတယ်
။နေရာချိန်လိုက်တယ်မှာဟိုကတချမ်းနေဘတ်တွေပြောင်းရွှေ့ပြောင်းပလာ၃ယောက်ဆိုတာဒီဒစ်စပန်ရောင်းရတယ်။နေရာရှိတယ
်မြန်မာနိုင်ငံသား900ကျော်ကိုအခကြေးငွေယူပြီး10နှစ်ခံလို့လူသိများတဲ့အထောက်အထားလက်မှတ်ကိုပြုလုပ်ပေးခဲ့ရမှာတရားကိုဘန်းငွေ4000ကနေ3000လောက်ထိဈေးပေါက်ခဲ့တယ်ဆိုပြီးထိုင်းရာရှိတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။လက်မှတ်လုပ်သူအများစုဟာမြန်မာနိုင်ငံကနေလာကြသူတွေဖြစ်ပြီးတချို့ကတော့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ထွက်ပြေးတိမ်းရှောင်လာသူတွေနိုင်ငံရေးလှုပ်ရှားသူတွေလည်းပါဝင်တယ်လို့ဆိုပါတယ်
။သူကဘယ်လိုမျိုးလုပ်လဲဆိုတော့အခုဆိုတာမြန်မာနိုင်ငံသားပဲကောနော်။ဘယ်လိုကြောက်ကြောက်4000 5000 6000ဒီကွဲကြရည်လောက်တော့900ကျန်တော့အဲ့ဒါဒီလိုရှိရောက်တော့၄လောင်းမရောက်ကျန်တာတော့ပွဲစားစားတော့အလုံးမအရောက်900ကျော်သူအရင်ကအဲ့ဒီမှာဒီဘက်ကပြီးလာလို့တဲ့လူတွေရှိရင်တော့ဟိုဘက်ကမြောက်ရီကလူတွေရှိတယ်မာလို့ကြားလူတွေတော့ဒီမြန်မာပြည်သားတွေရောက်တဲ့လူတွေညားတယ်နောက်ပြီးဒီမှာနေတဲ့လူတွေတချို့လူတွေပါတော့ပါတယ်နေရတယ်ပေါ့
ထိုင်းမှာအနေကြတဲ့လူတွေထိုင်းနိုင်ငံမှာမွေးဖွားသူတွေကိုသာပြုလုပ်ပေးတဲ့လက်မှတ်ကိုမြူနစ်စပယ်ရုံးကဝန်ထမ်းတွေကအခကြေးငွေUB ပြုတ်လုတ်ပေးခဲ့တာကြောင့်ဝန်ထမ်းသုံးကိုဂျွန်လ18ရက်နေ့ကနေရာပြောင်းရွှေ့လိုက်တယ်ဆိုပြီးသိရပါတယ်။ဘန်ကောက်ကအထက်အရာရှိတွေရဲ့စစ်ဆေးချက်အရ3လအတွင်း10နှစ်ခန့်လက်မှတ်ပြုတ်လုတ်သူပေါင်း900ကျော်တိရှိကလက်မှတ်ပြုတ်လုတ်ခါအပြင်ဘတ်ငွေ4000ကနေ3000ထိပေးဆောင်ရပြီးလက်မှတ်ပြုတ်လုတ်သူတွေထံကနေဘတ်ငွေတန်း30လောက်ရရှိထားတာကိုစစ်ဆေးတွေ့ရှိရတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံသားများကို10နှစ်ခန့်လက်မှတ်ပြုတ်လုတ်ပေးမှုနဲ့ပတ်သက်လို့ကျေနပ်မှုမရှိတဲ့ဌာနဆိုင်ရာဝန်ထမ်းတချို့နဲ့ထိုင်းနိုင်ငံသားများကခရိုင်အုပ်ချုပ်ရေးမှူးထံကိုတိုင်ကြားခဲ့တာကြောင့်ပါဝင်ပတ်သက်သူတွေကိုစတင်စစ်ဆေးမှုတွေပြုလုပ်နေပြီးအရေးယူဆောင်ရွက်သွားမယ်လို့လည်းသိရပါဗျ။ဒီလိုစစ်ဆေးမှုတွေဖြစ်ပြီးတဲ့နောက်ဒီအထောက်အထားလက်မှတ်တွေကိုပယ်ဖျက်သွားဖွယ်ရှိတယ်လို့လည်းထိုင်းအနာပိုင်းတွေကကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်
။မအေးမှာတင်ပြခဲ့တာပါ။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့ပတ်စင်ကဏ္ဍတွေဖြစ်ကြတဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူလေးတွေနဲ့ကဘာတလောခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ်Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါခင်ဗျာ VOE Mobile Season ရဲ့2023ခုနှစ်ဂျွန်လ22ရက်ဗိုလ်တူးနေ့မနက်ခင်း Season တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြေကြီးဩဇာနဲ့အရင်ဆုံးစကြရအောင်ပါစစ်တကအာဏာသိမ်းပြီးတဲ့နောက်ပိုင်းစိုက်ပျိုးရေးလုပ်ငန်းတွေကျဆင်းလာနေတဲ့မြန်မာနိုင်ငံအညာဒေသမှာထညက်လုပ်ငန်းဟာလည်းတိမ်ကောလာနေပါတယ်။အညာဒေသအတွက်ထညက်လုပ်ငန်းတိမ်ကောမဲ့အခြေအနေနဲ့ပတ်သက်လို့တောင်သူတွေလေယာမြေအရေးကျွမ်းကျင်သူတွေနဲ့ဆက်သွယ်မေးမြန်းပြီးဒီသဘမြေကြီးဩဇာအစီအစဉ်မှာကိုခမောင်စိုးမင်းကစူးစီးတင်ဆက်ထားပါတယ
်။မြေလက်အညာဒေသကမြို့နယ်တချို့မှာမီယိုဖလာရိုးရအရာပယ်နှံသီးနှံစိုက်ပျိုးရေးကအဓိကတောင်သူလုပ်ငန်းဖြစ်ပြီးအဲ့ဒီနောက်ကဒုတိယစီးပွားရေးအနေနဲ့ထမ်းတောင်သူလုပ်ငန်းဖြစ်ပါတယ်ထညက်ချက်တဲ့လုပ်ငန်းကိုအကြီးအကျယ်လုပ်ကင်တဲ့မြေလက်ဒေသကမြို့နယ်တွေကတော့မကွေးကြောက်ပရောင်ရေနံကျောင်းနမ်းမောက်ပကံကျောင်းဦးနဲ့အညာမြို့နယ်တချို့ဖြစ်ကြပါတယ်စိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယုပ်လာတဲ့အတွက်အဓိကသီးနှံတွေကိုစိုက်ပျိုးကြတဲ့ပင်မတောင်သူတွေလေယာဉ်လုပ်ငန်းတွေကိုလျှော့လုတာစွန့်လွတ်ကြတာတွေရှိကြသလိုထမ်းတောင်သူတွေဟာလည်းထညက်ထုတ်လုပ်တဲ့လုပ်ငန်းကိုစွန့်ခွာလာရကနေအခုအခါမှာတော့တိမ်မြုပ်ပပျောက်တော့မဲ့အခြေအနေကိုမြင်တွေ့နေကြရပါတယ်ဒါနဲ့ပတ်သက်ပြီးအရင်တုန်းကမကွေးမြို့နယ်ကထညက်လုပ်ငန်းလုပ်ကင်တဲ့ထမ်းတောင်သူတဦးလည်းဖြစ်ကျေးလက်အုပ်ချုပ်ရေးမှူးဟောင်းတဦးလည်းဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ
်ထမ်းတောင်သူတွေပေါ့အခုချိန်မှာတော့တိုက်ပြီးတော့မလုပ်နိုင်ကြတော့ဘာလို့လဲဆိုတော့သူ့ရဲ့အရင်အနည်းတွေတအားစည်းကြီးလာတယ်မြေအိုးနောက်ကျိုးရင်းအောင်ရင်းဆွဲရအစားပေါ့နော်နောက်တစ်ခုကထင်းနော်အဲ့ဒါတွေကအစားအကုန်လုံးကဟိုဈေးနှုန်းတွေကြီးလာတဲ့အခါကျတော့ဒီထမ်းတက်မဲ့အရင်အနည်းမဆိုင်ထုတ်နိုင်ကြတော့ဘူးနောက်တစ်ခုကအခုချိန်မှာတော့ဆင်းရဲစေးကတော့မဆိုးဘူးမဆိုးပေမဲ့ထမင်းတွေကလည်းမြင့်လာတာတကြောင်ထမင်းတက်တဲ့ဥယျာဉ်ကလည်းအင်မတန်ကိုနည်းလာပြီဒီရဲ့လှုပ်အားစိုက်ထုတ်မှုတွေကိုဟိုလူလှုပ်အားတွေလည်းမသွန်းနိုင်ဘူးပေါ့နော်တပိုင်းတနိုင်ပဲဟိုတက်နိုင်တော့တယ်ပေါ့နော်အများများဆဆမလှုပ်နိုင်တော့ဘူးဆင်းရဲစေးကလည်းဟိုတော့လိုကြီးကြီးမားမားမရှိတော့ဘူးတော့အဲ့ထမ်းတက်တဲ့အနေအထားပေါ်မှာမူတည်ပြီးတော့ဆင်းရဲဟိုဖောက်တယ်တွေပေါ့နော်ဆင်းရဲဖောက်တယ်လှုပ်တဲ့လူတွေလည်းဟိုနေနေရှာပါလာတာပေါ့နော်ဥမော်လာနမယ်နေထားမရှိပါဘူးထမ်းကိုအဆက်ပြတ်သွားတဲ့ခါကျတော့နောက်လူတွေကထမ်းမင်တက်ရဲတဲ့သူထမ်းမင်ကိုတက်တဲ့သူကိုအင်မတန်ရှာလာဟိုထမ်းတက်တဲ့ဥယေကိုပဲအင်နေလာတာပေါ့နော်ဟိုရတာနဲ့ပေါ့နော်ဈေးနှုန်းနဲ့မကန်မိတဲ့ခါကျတော့ထမ်းမို့စိတ်ဝင်စားမှုနေလာတာကိုတွေ့ရဟိုငကိုတက်တဲ့လူတွေကလည်းအသက်ကြီးလာတဲ့ခါကျထမ်းမင်ကိုမတက်နိုင်တော့နောက်သူတို့ရဲ့မျိုးဆက်ကျတော့လည်းထမ်းဘက်ကိုအာယုံဆိုင်မှုကနေလာတာ
ထမ်းတောင်သူလုပ်ငန်းတိမ်ကောလာတဲ့အထက်မှာလှုပ်သားရှားပါးမှုကလည်းအဓိကအချက်တစ်ချက်ဖြစ်ပါတယ်။မြို့ဖလာမိသားစုလုပ်ငန်းဖြစ်တဲ့အတွက်ထမ်းတက်သမားမြို့အိုးကောက်ထညက်ချက်စတာတွေကိုတောင်းဆိတ်အောင်လုပ်နိုင်ဖို့ကလူသုံးဦးနေစဉ်မနာရပဲအားလိုက်ရမရှိပင်ပင်ပန်းပန်းလုပ်ကြရပါတယ်။ဒါကြောင့်ထမ်းတောင်သူလုပ်ငန်းထက်တခြားဒေသတွေကိုသွားရောက်လုပ်ကင်ကြတာလုပ်ငန်းပြောင်းလဲကြတာဟာပိုမိုပြီးဝင်ငွေကောင်းတဲ့အတွက်ကြောင့်ထမ်းတောင်သူလုပ်ငန်းကိုလုပ်ကင်ရတဲ့သူတွေနဲပါလာရကနေပပျောက်တော့မဲ့အခြေအနေကိုကြုံတွေ့နေကြရပါတယ်။တကယ်တော့မြမရိုးရမုံအလုံးနီးပါးဟာကောင်းကျင်းတဲ့ထညက်မပါရင်မဖြစ်ပါဘူး။ထညက်ဟာလည်းမီယိုဖလာနီအတိုင်းချက်လုတဲ့အတွက်ကျမ်းမာရေးအရာလည်းအထောက်အကူပြုပါတယ်။ဒါပေမဲ့မြမရိုးရမုံတွေကိုအခုအခါမှာထညက်အစားဒီထက်ဈေးပိုချိုတဲ့တကြားကျန်နဂါစတာတွေကိုအစားထိုးအသုံးပြုနေကြပါတယ်။ဒါအပြင်ထမ်းတောင်သူလုပ်ငန်းတိမ်ကောလာတဲ့အတွက်တပိုင်းတနိုင်လောက်ကြရာကထွက်လာတဲ့ထညက်တွေမှာတောင်မှပိုပြီးပွားလာအောင်လို့တကြားရောတာကျန်နဂါရောတာတွေများလာတဲ့အတွက်ထညက်စစ်စစ်တောင်ရှားပါးနေကြပါပြီ။အဲဒီလိုထမ်းတောင်သူလုပ်ငန်းတွေတိမ်ကောလာတာနဲ့အတူမြေလက်အညာဒေသရဲ့ပြားရုပ်တင်ငေတဖြစ်တဲ့ထမ်းမင်တွေရဲ့အခြေအနေကလည်းမသေးချမရေရာတဲ့အခြေအနေကိုဆက်ရောက်သွားပါတော့တယ်။အဆုံးမတော့ထမ်းတောင်သူတွေဟာထမ်းမင်တွေကိုခုတ်လဲရောင်းချတာတွေတစ်နေ့တစ်ခြားများပြားလာပါတယ်။မြန်မာနိုင်ငံမှာတစ်တော်ပြုံးပြီးတစ်မာတွေရှားပါးကုန်တဲ့အတွက်အိမ်ဆောက်တာနဲ့လက်မှုပစ္စည်းပရိဘောဂတွေပြုလုပ်ဖို့အတွက်ထမ်းမင်တွေကိုအသုံးပြုလာကြပါတယ်။အဲ့ဒီအတွက်ဆယ်စုနှစ်အတော်ကြာစိုက်ပျိုးပြုစုပျိုးထောင်လာတဲ့ထမ်းမင်တွေဟာဆယ်မိနစ်အတွင်းမှာချိန်စောခေါ်တစ်ဖြတ်လွှဆက်တင်နဲ့ခုတ်လဲရောင်းချကြပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမကွေးမြို့နယ်မှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဒေသဖွံ့ဖြိုးရေးလုပ်ကိုင်နေရာကနေစစ်အာဏာသိမ်းပြီးနောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်ဒေသကိုပြောင်းရွှေ့သွားတဲ့ကျေးလက်မြေပရဟိတအဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုဇော်မင်းတိုက်ကအခုလိုပြောပါတယ်။
ကျွန်တော်တို့ပတ်ဝန်းကျင်မှာကိုပဲဒီထမ်းမင်ထွက်တဲ့နေရာတော်တော်များများမှာကိုပဲသူတို့ကထမ်းမင်တွေကို
ခုတ်လဲပြီးတော့ရောင်းတာတွေလည်းတွေ့နေရပေါ့နော်နံပါတ်1အချက်ကတို့ကစားဝတ်နေရမပြေလည်တာပါတယ်နောက်တစ်ခုကဒီတဲတို့အိမ်တို့စောက်တဲ့အချိန်မှလည်းသူကဒီထုတ်ရောက်တိုင်နေရအစားနောက်ဆုံးစားတော့ဆိုင်နေအလှဆင်ပြီဆိုရင်တော့မှပဲဒီထန်းကိုအလုံးလိုက်တွေနဲ့ဒီနဲ့အလှဆင်ပြီးတော့ဒီဆိုင်နေပါဖြွင့်နေရလည်းတွေ့ရပေါ့နော်သူလက်ရှိလက်တလို့ရှိရတော့ခုနပြောတဲ့သူတို့တဲတွေစောက်ပဲအိမ်တွေစောက်မယ်တစ်တန်း30သိန်းကျော်ရှိတဲ့အတွက်အဲ့ဒါတွေကိုသူတို့မတတ်နိုင်တဲ့အတွက်ဒီထမ်းမင်ကိုအိမ်ဆောက်ပစ္စည်းဆိုတော့အဲ့လိုဟာတွေကိုအတွက်ကိုကြောင်းတာပဲဒီမှာတော့ကျွန်တော်တို့အများများတွေးပြရပါတယ်ပေါ့လူတွေဆောက်ဝင်နေရအများပြည်လဲမပြုံးပြီးဘူးလူတွေမပြည်လဲနောက်ဆုံးနှစ်စဉ်နဲ့အများပြုံးတိပြီးတော့ဆက်စုနှစ်တစ်ခုလောက်ဆိုလို့ရှိရင်ထမ်းမင်ကတော်တော်လေးကိုမရှိတဲ့လောက်ဖြစ်သွားမှာပေါ့နော
်ထမ်းတက်သမားဘဝဟာနေ့စဉ်အနားယူလို့မရအောင်ပင်ပန်းဆင်းရဲတယ်လို့တက်ဆွန်ဆံပြလုပ်ကံရတဲ့လုပ်ငန်းလဲဖြစ်ပါတယ်ဒါပေမဲ့လေယာမြင်နဲ့ပတ်သက်ပြီးဥပဒေကြောင့်အရာတိတိကျကျသတ်မှတ်ထားပြီးမဲ့ထမ်းတောင်သူလုပ်ငန်းနဲ့ပတ်သက်ပြီးတော့ဘာဥပဒေမှမရှိပါဘူးအဲ့ဒီအတွက်ထမ်းမင်တွေဟာယာကင်းဘေးအဆက်မှာအများအပြားစိုက်ပျိုးထားကြတာဖြစ်တဲ့အတွက်မိသားစုအတွင်းအမွေဆိုင်ရာပြဿနာတွေဖြစ်ပွားကြတာလည်းအများအပြားရှိပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလေသမားအရေးဥပဒေပိုင်းဆိုင်ရာပညာပေးဆောင်ရွက်နေသူတဦးကအခုလိုပြောပြပါတယ
်2012မှာပေါ်ပေါက်လာတဲ့လေယာမြင်ဥပဒေမှာဒီထန်းတော်ထန်းရဲ့ပိုင်ဆိုင်မှုကိုအတိမတ်ပြုထားတာမရှိဘူး။နောက်2020မှာ2012လေယာမြင်ဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေမှာလည်းထန်းတော်ကိုဘယ်လိုပိုင်ဆိုင်ရမယ်ဆိုတဲ့ခွဲခြားပြီးကမှပိုင်ဆိုင်မှုကိုဖော်ပြထားတဲ့ဥပဒေမှာဖော်ပြချက်မရှိဘူး။မြေကိုပိုင်တာတဦးဖြစ်တတ်တယ်လို့ထန်းတော်ကိုပိုင်တာတဦးဖြစ်နေတတ်တယ်။မိဘတွေကအမွေပေးခဲ့တဲ့အခါမှာဒီပယ်နံပြောင်းဝါစိုက်လို့ရတဲ့မြေကိုကြတော့သားသမီးတယောက်ကိုပေးရင်အဲ့ဒီယာကင်းမှာပဲစိုက်ထားတဲ့ထန်းတော်ကိုကြတော့အခြားသားသမီးတယောက်ကိုအမွေပေးတယ်။ဒီမြေကိုတော့ပုံစံခွန်အဖြစ်မှတ်ပုံတင်လို့ရတယ်။အဲ့တော့မြေကိုအမွေရတဲ့သားသမီးကဒီပုံစံခွန်အဖြစ်မှတ်ပုံတင်လိုက်တယ်။သူ့ရဲ့ပိုင်ဆိုင်မှုကခိုင်မာသွားတယ်။ထန်းတော်ကိုအမွေရတဲ့သားသမီးကကြတော့ထန်းတော်ပိုင်ဆိုင်မှုကိုအတိမဲ့ပြုထားတာမရှိဘူး။ခုနကတော့မြေကိုမှတ်ပုံတင်တဲ့သားသမီးကပဲဒီထန်းတော်ကိုပိုင်တဲ့ပုံစံမျိုးဖြစ်သွားတယ်။ဖြစ်သွားတဲ့အခါမှာမောင်နှမအချင်းချင်းညီကိုအချင်းချင်းညှင်းပွားမှုတွေဒီကျွန်တော်တို့အညာဒေသမှာအများကြီးဖြစ်တယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီအနာဂတ်ကာလမှာဒီလိုတွတ်တော်တွေပါတယ်ပြန်လေပေါ်ပေါက်ပြီးတဲ့နောက်မှာဆိုရင်မြေကိုပိုင်ဆိုင်မှုအတိမတ်ပြုပေးတဲ့ပုံစံမျိုးလိုပဲထန်းတော်ကိုလည်းပိုင်ဆိုင်မှုအတိမတ်ပြုပေးလို့လိုပါတယ
်စေအစိုးရအဆက်ဆက်မှာလည်းထန်းတောင်သူတွေနဲ့ပတ်သက်ပြီးမြင့်တင်ပေးတာအတိအမှတ်ပြုပေးတာမရှိခဲ့ပေမဲ့1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းတော်လှန်ရေးကောင်စီစေအစိုးရလက်ထက်မှာထညက်ကိုနယ်မြေကျော်ဖြတ်တန်းသယ်ယူခွင့်မပြုလို့ကန့်သတ်ခဲ့တဲ့အတွေ့မောင်ကိုရောင်းဝယ်ခဲ့ကြရတဲ့အတွေ့အဲ့ဒီအချိန်ကထန်းတောင်သူတွေတော်တော်အထိနာခဲ့ပါတယ်တကယ်တော့ထမ်းမင်တွေကိုရှေးလူကြီးတွေကယာကင်းနယ်နိမိတ်အဖြစ်သတ်မှတ်တဲ့အနေနဲ့တန်းစီပြီးစိုက်ထားတယ်လို့ပဲနန်းတောင်သူအဖြစ်ရောထန်းတောင်သူအဖြစ်ရောနှစ်မျိုးစလုံးလောက်ကင်ဖို့အတွက်စီးပွားပြည်လဲစိုက်ပျိုးခဲ့တာဖြစ်ပါတယ်ထမ်းမင်ဟာမြေအောက်ပေယာနဲ့ချီရှိတဲ့နေရာကရေကိုစုပ်ယူပြီးရာကင်းမြေစီလွာရှိတဲ့အပေါ်ယံအလွာအထိရေတက်ရရှိအောင်ဖြန့်ဖြူးပေးတဲ့အတွေ့ဂေဟဗေဒအနေနဲ့လည်းမျှတနေပါတယ်။ထမ်းမင်တပင်ပြီးပြီးပြင်းပြင်းဖြစ်ဖို့15နှစ်အနည်း20လောက်ကြာသလိုတက်တန်းအနေနဲ့ကလည်းနှစ်100ဝန်းကျင်လောက်ရှိပါတယ်။ထမ်းမင်မှာထပိုနဲ့ထမားဆိုပြီးနှမျိုးကွဲပြားနေသလိုထနှုတ်ကရောထန်းနှင်းသူကပါတလဲစီထရေရပါတယ်။ထဘိုနဲ့ထမကြားကာလထမ်းပြင်တဲ့အချိန်မှလည်းညှက်ဆိုပြီးတော့ထမ်းရည်နည်းနည်းထွက်တဲ့အချိန်ရှိပါသေးတယ်။ဒါကြောင့်ထမ်းရည်ဟာနှစ်ပတ်လည်နီးပါးထွက်ရှိတယ်လို့ပြောလို့ရပါတယ်။ထမ်းမင်ကနေတခြားထရွက်ထညော်အိမ်ချမ်းကာဖို့အတွက်ထပလက်၎င်းတောင်စတာတွေအပါအဝင်အမျိုးစုံအောင်ထုတ်လုပ်လို့ရပါတယ်။ဒါပေမဲ့လည်းအညာဒေသရဲ့သဘာဝအလှတရားထမ်းမင်တွေဟာတဖြည်းဖြည်းနဲ့ခုတ်လဲရောင်းချနေတာကတော့စီးပွားရေးလူမှုရေးနဲ့ဒေဟဗေဒစနစ်တွေကိုလည်းပျက်စီးစေပါတယ်ခင်ဗျာ
။ကိုခမောင်စိုးမင်းရဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အလှည့်ရောက်လာပါပြီ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ရှုဝယ်မှတ်တမ်းများလက်ဝဲထားရှိမှုနဲ့ဆက်ဆက်ပြီးRepublican Party အတွင်းမှာကြရက်ရိုက်နေပါတယ်ဒီအကြောင်းကိုကိုအောင်အောင်ကအခုလိုတင်ပြထားပါတယ်ခင်ဗျာ
နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုနေမှာတရားမဝင်သိမ်းဆည်းထားတာကြောင့် သူ့ပေါ်ဆွဲချက်တင်ထားတာတွေနဲ့ပတ်သက်ပြီးတော့အပြစ်မရှိဘူးလို့သမ္မတဟောင်းဒေါ်နယ်ထရမ့်ကထွက်ဆိုထားတာပါ ဒါဟာဒီမိုကရက်ဘက်ကသူ့ပေါ်နိုင်ငံရေးအရာလှုပ်ကြံတာဖြစ်တယ်ဆိုပြီးထရမ့်ကပြောပေမဲ့လေခုအခါသူ့ရဲ့ Republican Party ဝင်တွေကတော့လက်မခံနိုင်ဖြစ်နေတာပါ
Whenever you've got these serious allegations
ဒါမဲ့နှစ်မတိုင်ခင်ကာလအတွင်းစုံစမ်းစစ်ဆေးမှုမျိုးစုံရင်ဆိုင်နေရတယ်ဆိုရင်ဒီကိစ္စဟာကိုယ်နိုင်ငံအတွက်ပဲဖြစ်ဖြစ်ကိုယ်တိုင်းပြည်ကောင်းစားစေခြင်းလို့ဆောင်ရွက်နေတဲ့ပါတီအတွက်ပဲဖြစ်ဖြစ်နင့်နာပါတယ
်လာမဲ့2024ခုနှစ် American သမ္မတရွေးကောက်ပွဲမှာ Trump နဲ့ပြိုင်ဘက် Republican ကိုယ်စားလှယ်လောင်းတွေကတော့ Trump ဟာပြစ်ဒဏ်ကြခံရဖို့မျှော်လင့်နေတာပါဒါပေမဲ့လည်းအဲ့လိုဖြစ်လာဖို့ဘယ်လောက်သေးကြနိုင်မလဲဆိုတာကိုတချို့ကထောက်ပြပါတယ
် Look all we know is what
သမ္မတဘောဆွဲချက်တင်ဆွဲထားတာဒီကိုပဲသိရပါသေးတယ်သူ့ဘောဆွဲချက်တွေကနေဘလို့ရုံးထွက်မလဲမသိရသေးသလိုတရားရုံးမှာပြန်လည်ခြေပလျှောက်လဲတဲ့အစ်စင်တော်ရှောင်းပြောင်မသိသေးပါဘူးလျှောက်လဲချက်ကိုပေးချတာမျိုးလဲဖြစ်သွားနိုင်ပါတယ
်တရားဥပဒေကြောင်းအရဆက်ပြီးတော့သွားဖို့အရေးကြီးကြောင်းလဲတချို့ကဆိုပါတယ်
I'm certainly not going to defend.
ဆွဲချက်တွေထဲမှာပါတဲ့အချက်လက်တွေနဲ့ပတ်သက်ပြီးကျွန်တော်ကလုံးဝကာကွယ်ပြောဆိုမှာမဟုတ်ပါဘူးဒါပေမဲ့တက်တဲ့အခိုင်အုံတော့ပြရပါမယ်
ဒီတရင်ပတ်မှာစတင်မဲဆွဲစည်းရုံးမဲ့သမ္မတဂျိုးဘိုက်ဒန်ကတော့ထရမ့်ကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောဆိုဖို့ညှင်းဆိုရတဲ့သမ္မတတယောက်အနေနဲ့တရားစီရင်ရေးကိစ္စတွေမှာဝင်ဆွတ်ဖက်လို့မရဘူးလို့တချို့ကထောက်ပြပါရတယ်
။ He does not do business with Attorney General.
ဒီရဇမှုနဲ့ဆက်စပ်တဲ့ကိစ္စနဲ့ပတ်သက်လို့ရှင်းနေရုပ်ကာလန်နဲ့သူကပြောဆိုဆက်သွယ်တာမျိုးမရှိပါဘူး။ဒုတိယအနေနဲ့ကကာလန်အထူးဆုံးနဲ့ဆက်စည်းရုံးမှုခံထားတဲ့အတွက်ဆွတ်ဆူချက်တွေနဲ့ပတ်သက်လို့ကာလန်အနေနဲ့ဘာမှဝင်ဆွတ်လို့မရအောင်ပြင်ပြထားပါရတယ်။
American ရဲ့ nuclear စီစဉ်တွေ American ရဲ့မဟာမိတ်တွေရဲ့အာဏာချက်တွေကိုစမ်းစစ်ထားတာတွေပါဝင်တဲ့ထိတ်တန့်လျှို့ဝှက်မှတ်တမ်းတွေကိုပြန်မအပ်ဖဲနေမှာသိမ်းဆည်းထားတာနဲ့ဆက်ဆက်ပြီးတော့ Trump အပေါ်ဆွဲချက်38ခုနဲ့ jury အဖွဲ့ကဆွဲချက်တင်ထားပါတယ်ခင်ဗျာ
ထရမ့်ရဲ့အမှုနဲ့ Republican နိုင်ငံရေးကိရဲ့အကြောင်းကိုကိုအောင်တင်ပြသွားခဲ့တာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့သတင်းတိုလေးတွေကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံကလက်ထုံမင်္ဂလာ၊နွားတွေနဲ့ဂျာမနီနိုင်ငံကဆန္ဒပြပွဲသတင်း၊အမေရိကန်နဲ့ရုရှားထောက်လှမ်းရေးအကြောင်းနဲ့တိုက်တန်းနဲ့သင်းမောရဲ့ရုံလုံးကျပုံဖော်တဲ့တမလစ်သတင်းတိုလေးတွေကိုမအေးတန်တကျော်ကအခုလိုတင်ပြထားပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမေလလယ်ကကျင်းပခဲ့တဲ့မိုးရွာစီစာတော်ဝင်လက်ထွန်မင်္ဂလာအခမ်းအနားကိုတော့ဘုရင်မဟာဝိဇ္ဇယလောင်ကုန်းနဲ့မိဖုရားစုတီတာတို့ကြွရောက်ချီးမြှင့်ခဲ့တာပါမိုးရွာစီအစပြိုပြီးတော့ဇဘာဆိုင်ရာတွေရောက်လာတော့မယ့်ထိုင်းနိုင်ငံမှာလုပ်ငန်းကင်ငန်းကောင်းလို့ဇဘာအထွက်တွူဖို့အတွက်ထိုင်းဘုရင်မင်းမြတ်ကိုအမှုထားပြီးတော့လက်ထွန်မင်္ဂလာကျင်းပခဲ့တာဖြစ်ပါတယ်ရေရင်မြစ်ဘဝတည်တည်ရဖို့ထွေရက်ဆိုင်ပြမှုတွေကောင်းမွန်ဖို့ပို့ဆောင်ရေးချောမွေ့ဖို့နိုင်ငံတကာအကောင်အထည်တိုးတက်ပြီးတော့စီးပွားရေးပိုကောင်းဖို့ရွေပြီးတော့ရိုးရာအစဉ်လာနဲ့ကျင်းပတာဖြစ်ပါတယ်။ဒီပွဲကိုလယ်သမားတော်တော်များများရောက်အောင်လာခဲ့ကြပြီးတော့စပားဆိုင်ရာသည်အစာစတိကျဲဖြန့်တဲ့စပယ်စီတွေကိုအလို့ရကောက်ယူခဲ့ကြပါတယ်။ဒီမင်္ဂလာရှိတဲ့ပွဲမှာကျဲဖြန့်တာဖြစ်လို့ဒီစပယ်စီတွေကလက်ကောင်းတယ်လို့ယူဆပြီးတော့ဒီစပယ်စီကိုရရင်စပားကင်းတွေအောင်မယ်စပားအထွက်တိုးမယ်လို့သူတို့ယုံကြည်ကြတာပါ။ပထမဌာနီကလဲဆိုင်တဲ့စိန်နက်မီတို့က
ဘာว่าเป็นอะไรที่ดีเป็นอะไรที่เหมือนสวรรค์ประทานให้เหมือนของ
ဒီစဘာကနက်ပြီကကြာလာတဲ့စဘာပါဖုံးကြီးပါတယ်ကျမတို့စဘကင်းတွေအထွက်ကောင်းမယ်ဆင်ရီပေါ်ကျွယ်ပါလိမ့်မယ်လို့ပြောသွားခဲ့ပါတယ်ဒီလဲထွန်မင်္ဂလာခန်းနာမှာနွားဖြူတခြင်းလဲပါဝင်ပြီးတော့အစီမံတွေအဆအဆရရအဆင်ပြေဖို့အတွက်ရေရသဘောနဲ့နွားတွေကိုမြက်ကျွေးပြီးတော့ရမကလဲတိုက်ကျွေးခဲ့ပါတယ်နွားဆိုလိုတစ်ဆက်တည်းဂျာမနီနိုင်ငံမှာတော့နွားတွေဆန္ဒပြခဲ့ကြတာပါသူတို့ကဆန္ဒလဲပြရင်မျက်လဲစားရင်ဖြစ်ပါရင်ဟုတ်ပါရင်ဒီနွားလေးတွေကများသောအားဖြင့်မျက်ခင်းစကြက်မှာလွတ်လွတ်လပ်လပ်မျက်မစားရဘဲနဲ့ပိတ်လောင်ခံထားရတဲ့နွားတွေပါဒီတော့မေလ18ရက်နေ့ကကမ္ဘာဒီမိုကရေစီအစအုံကြီးတစ်ခုဖြစ်တဲ့ဂျာမနီလွှတ်တော်ရှေ့မျက်ခင်းပြင်မှာတော့ရောက်တုံးရောက်ခိုက်သူတို့တွေလွတ်လွတ်လပ်လပ်မျက်စားခွင့်ရခဲ့ကြပါတယ်နိုစားနွားမျိုးတွေဖြစ်ပြီးတော့တဘာဝအဖြစ်မြက်ခင်းမြင်ဆက်ချက်မှာလွတ်ကြောင်းထားရမယ်သူတို့ကိုနင်းနေညညပိတ်လောင်ပြီးတော့ကျိုးနယ်လဲခြိထားလို့ Greenpeace တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်သူတွေနွားတွေနဲ့အတူဂျာမနီလွှတ်တော်ရှေ့ကိုလာရောက်ကန့်ကွက်ကြတာဖြစ်ပါတယ်သူတို့ကတေချာမြက်ဆက်ချက်မှာမနေရလို့ ဗလင်မျိုးတော်ကလွတ်တော်မြက်ခင်းပြင်မှာလာကြောင်းရတယ်လို့ဆန္ဒပြပွဲစီစဉ်တဲ့ Greenpeace အဖွဲ့ကပြောပါတယ်။ဂျာမနီမှာရှိတဲ့နွားတွေမှာ80ရာခိုင်နှုန်းကတစ်နှစ်လုံးကြိုးချီခံထားရပြီးတော့နေရပါတယ်။2010ခုနှစ်ကမှနွားတွေရဲ့42ရာခိုင်နှုန်းကမျက်စက်ချက်ကိုလွတ်ထားခံရပေမဲ့အခုနောက်10နှစ်ကျော်ကြာမှတော့မျက်စက်ချက်မှာနေရတဲ့နွားက37ရာခိုင်နှုန်းထိနည်းသွားတယ်လို့ Greenpeace အဖွဲ့ကပြောပါတယ်။နွားတွေကိုစက်ချက်မှာကြောင်းထားတာကပဝင်းကျင်တွေအထူးရေးပါတဲ့ဇီဝမျိုးကွဲများတိုးပွားရေးတွေလည်းအဓိကတွန်းအားဖြစ်စေတယ်လို့စိုက်ပျိုးမှုရဲ့ကျွမ်းကျင်သူတွေကပြောပါတယ
်။ Tout tout которые себе выбрал
ရုရှားနိုင်ငံသားတွေလုံခြုံတဲ့လှုပ်ဝဲအင်တာနက်လိုင်းကနေဆက်သွယ်ပါဆိုပြီးတော့ American CIA ကလူသိရှင်ကြားကြေညာခဲ့ပါတယ်။ရုရှားနိုင်ငံမှာအစိုးရကိုထောက်လှမ်းပေးဖို့ရုရှားနိုင်ငံသားတွေကိုရည်ရွယ်ပြီးတော့လှုံ့ဆော်ထားတဲ့ဗီဒီယိုကိုအမေရိကန်ဗဟိုထောက်လှမ်းရေးဖွဲ့ CIA ဖွဲ့က YouTube ဗီဒီယိုစာမျက်နှာမှာတင်လိုက်တာပါ။မေလ16ရက်နေ့ကတင်လိုက်တဲ့ CIA ကတချို့လုပ်ပေးဖို့ရုရှားလို့ပြောထားတဲ့ဗီဒီယိုမှာတော့ရုရှားအစိုးရနဲ့ပတ်သက်ပြီးတော့သတင်းပေးပါလို့အကြီးစားပြောထားတာပါ။ကျွန်တော်တို့ကိုဆက်သွယ်ပါနဲ့။ခင်ဗျားတို့နာဂါသူတွေကအမှန်တရားကိုမသိကြပေမဲ့လည်းကျွန်တော်တို့ကသိကြပါတယ်လို့ပြောထားပါတယ်။ဒါကိုတုံ့ပြန်တဲ့ရုရှားကတော့သူတို့ကိုအနောက်နိုင်ငံထောက်လှမ်းရေးတွေကစောင့်ကြည့်နေတယ်ဆိုတာသိထားပြီးသားပါရုရှားဘက်ကလည်းတံပြန်ထောက်လှမ်းနေပါတယ်လို့ပြောသွားပါတယ်ပြီးတော့ရုရှားထောက်လှမ်းရေးကအနောက်နိုင်ငံတွေကိုစောင့်ကြည့်နေပါတယ်လို့လည်းရုရှားအစိုးရပြောခွင့်ရသူကပြောတာပါရုရှားနိုင်ငံမှာကဒီနှစ်2023ဧပြီလကစပြီးတော့တရှိုးမှုကိုနိုင်ငံတော်ပုံကယ်မှုအဖြစ်နဲ့အရင်ချမှတ်ထားတဲ့ထောင်နဲ့20ကနေထောင်နဲ့တသက်ကိုတိုးမြှင့်တက်မှတ်လိုက်ပါတယ်အရင်နဲ့တင်မောကြီးဟာသူမြုပ်သွားခဲ့တဲ့နေရာမှာပဲမရွေ့မရှာလှဲလျောင်းနေတာဒါပထမဦးဆုံးအချိန်အပြည့်မြင်ရတာဖြစ်ပါတယ်ဟုတ်ပါတယ်တစ်ချိန်ကအဖြစ်ဆိုးခဲ့တဲ့တိုက်တင်းနဲ့တင်မောကြီးနစ်မြုပ်နေတဲ့ပုံရိပ်ကိုဒီလိုမျိုးရုံလုံးကြွတွေ့ရအောင်လို့သူတေတီတွေအစစ်မြေပုံရိပ်ဖန်ရင်းငုတ်ကြိယာတွေနဲ့လုပ်ခဲ့ကြတာပါတင်မောရဲ့ 3D ရုံလုံးကြွပုံမြင်ရအောင်လို့ရိုမီယိုနဲ့ဂျူလီယက်ဆိုတဲ့ရင်းငုတ်ဆက်ကြိယာတွေနဲ့ပုံဖန်ယူခဲ့ကြပါတယ်မြောက်လန်နေတမောရီယာတွေကတင်မောနစ်မြုပ်နေတဲ့နေရာမှာ2020တွေကသတင်း6ပတ်ကြာအချိန်ယူပြီးတော့ပုံရိပ်ဖန်ယူခဲ့ကြတာပါ။ဟေယမတင်မောကြီးကတမောရီယာကျန်ပြင်ပေ1200ကျော်အနက်မှာကျနေတာဖြစ်ပြီးတော့သူတို့လောက်တာကတင်မောပြည့်ကိုသွားပြီးတော့ထိခိုက်မှုတော့မရှိဘူးလို့ဆိုပါတယ်။ပြီးတော့အခုတွေးရှိရတဲ့အချက်လက်တွေကအရင်ကရထားတဲ့အချက်လက်တွေနဲ့မတူပါဘူး။ခီးသွားတွေရဲ့ကျန်ရင်းနေတဲ့ပစ္စည်းတွေကိုလည်းတွေ့ရပြီးတော့အရင်ကသိထားတာတည်းအများကြီးပို့ပြီးတော့အချက်လက်တွေရရှိပါတယ်လို့သူတေသီတွေကပြောပါတယ်။တိုက်တင်းနဲ့တင်မောဟာအင်္ဂလန်ကနေပြီးတော့နယူးယောက်မြို့ကိုအသွားလမ်းမှာနစ်မြုပ်ခဲ့ပြီးတော့လိုက်ပါလာသူတွေကလူပေါင်း1518ဦးသေဆုံးခဲ့ရတာပါ။အခုပုံဖမ်းယူခဲ့တဲ့သူတေသီတွေကတော့သူတို့လုပ်ငန်းပြီးမှတိုက်တင်းနဲ့တင်မောမြုပ်ပြီးတော့သေဆုံးသွားရသူတွေအတွက်ပန်းငွေချပြီးတော့အခမ်းအနားနဲ့ကာရဝပြုခဲ့ကြပါတယ်။
Goddamn
brake! Put on the brake! Put on the brake! Stop the car! ဒါရုပ်ရှင်နဲ့ရမှာမဟုတ်ပါဘူး။တကယ်ဖြစ်ဖြစ်ပါ။2022ခုနှစ်တုန်းကဖြစ်ခဲ့တာပါ။ဗီဒီယိုကတော့မနေ့တနေ့ကမှထွက်လာတာဖြစ်ပါတယ်။ American ပြည်အောင်ယူ Iowa ပြည်နယ် Carol မြို့ရဲတပ်ဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုဖြစ်ပြီးတော့ရဲကလမ်းမှာကားတစ်စီးကိုမီးပွိုင်မှာတားပြီးတော့ဆင်မလို့လုံနေတော့မှထွက်ပြေးလို့ဖြစ်ကြတာပါ။ကယ်ရိုရဲဌာနကရဲအရာရှိ Patrick McGuddy ကအရင်ကားနာကတ်သွားပြီးတော့မင်းမလို့လောက်တော့မှကားမောင်းတဲ့လူကဖမ်းဝရန်ထုတ်ခံထားရတဲ့သူဖြစ်နေတာကိုသိလိုက်ရပါတယ်။အဲ့လူကကားရဲပြန်ဝင်ပြီးတော့ချစ်ချင်းထွက်ပြေးဖို့အကြံမှာရဲကကားပေါ်ကိုခုန်တက်လိုက်တာပါ။ကားကိုချစ်ချင်းရက်ဖို့ brake အုပ်ဖို့ရဲကအမိတ်ပေးနေပေမဲ့ကားမောင်းတဲ့သူကနားမထောင်မနဲ့ဇွန်မောင်းထွက်နေတာဖြစ်ပါတယ်။ရဲလည်းအသေးအတန်ကုတ်တွယ်ထားပြီးအော်ဟစ်နေပေမဲ့ကားကအရှင်းနဲ့မောင်းနေတော့တနည်းအားရောက်တော့ရဲကကားပေါ်ကပြုတ်ကျပြီးတော့ခါရိုကျိုးသွားခဲ့ပါတယ်။အဲ့ကားမောင်းပြေးတဲ့လူကတော့အခုလမေလ17ရက်နေ့မှာထောင်ထဲ5နှစ်ချခံလိုက်ရပါတယ်ရှင
်။လူမှုမီဒီယာပေါ်ကတမနစ်သတင်းတိုလေးတွေကိုမအေးတန်တို့ကြောကတင်ပြခဲ့တာပါ။အခုဆက်ပြီးကဘာတလွားခီးသွားလိုက်ကြရအောင်ပါ။ရှီအောင်နုပညာလက်ရာတွေဖြစ်သတ်မှတ်ထားတဲ့ ရုပ်ထုတွေကိုပြင်သစ်တိုင်းကပါရီပြို့တော်ကလုပ်ယုံတစ်ခုမှာပုံစံတူလုပ်ပေးနေပါတယ်။လူ့ပြတိုက်ကြီးရဲ့လုပ်ငန်းတွေပံ့ပိုးနိုင်ဖို့လွန်ခဲ့တဲ့နှစ်ပေါင်း200ကျော်ကတည်းကရှိနေတဲ့ရှေးဟောင်းရုပ်ထုပုံတူလုပ်ငန်းကိုမဆုမြတ်မွန်တဲ့သူကဘာတလခီးသွားအစီအစဉ်ကနေကျွန်တော်တို့သွားကြည့်ကြရအောင်ပါ။
ပါရီမျိုးတော်ရဲ့မြောက်ပိုင်းမှာရှိတဲ့ဆန်တူနီအရမှလွန်ခဲ့တဲ့အနှစ်200ကျော်တည်းကလုတ်ကင်နေတဲ့ပုံတူရုပ်ထုအလုံးယုံတစ်ခုရှိပါတယ်။ပြင်သစ်ရင်ကျင်းမှုဌာနအောက်ကပြလိုက်ပေါင်း20လောက်စုစည်းထားတဲ့ယင်ကျင်းမှုဆိုင်ရာ RMNGB အဖွဲ့အစည်းကြီးရဲ့ပုံတူသွန်းအလုံးယုံဖြစ်ပါတယ်။လူ့ပြတိုက်ကြီးဖွင့်ပြီးတစ်နှစ်အကြာ1994ခုနှစ်မှာပြတိုက်ရဲ့လုပ်ငန်းတွေအတွက်အထောက်အကူဖြစ်အောင်လို့ဒီအလုံးယုံကိုဖွင့်ခဲ့တာပါ။ဒီနှစ်မှာတော့ပြင်သစ်ကအထင်ကြီးပြတိုက်ကြီးတွေသာမကဥရောပတဝန်းကကဘာကျော်ပြတိုက်ကြီးတွေအတွက်ရှေးဟောင်းရုပ်ထုပုံစံတူတွေကိုလှုပ်ပေးနေပါတယ်။တံပိုးမဖြတ်နိုင်တဲ့ရှေးဟောင်းကြောက်စစ်ရုပ်ထုတွေ၊ကျင်းသွန်းရုပ်ထုတွေစတဲ့ရုပ်ထုပေါင်း6000တဲ့မင်းဲကိုပုံစံစင်တူလှုပ်ပေးနေတဲ့နေရာလေးဖြစ်ပါတယ်။သမိုင်းမပေါ်ခင်တည်းကရှိနေတဲ့ရှေးဟောင်းလက်ရရုပ်ထုတွေကိုဆီလီကွန်ပုံစံခွက်မိုးတွေသုံးပြီးတော့ကျွမ်းကျင်ပညာရှင်တွေကပုံစံတူရုပ်ထုတွေလှုပ်ပေးနေတာပါ။
On est en train de faire l'impression en plâtre pour le tirage de l'Antinous du Capitole.
Yoma Myo ma shi de Antonio ye youtu pounsan sintu wo lou pe ni da ba. Mula poun dai ati ja tu aw mo de ma plaster yi go thu nai de mya thu aw law ya ba de. Ani yaw silicone mo kwat go ma mye ya ro de ati plaster yi ri go phi tait bi mo law mo lo ba de.
Di alou yau ma lun ge de hne paung 200 jor de ga thong la de ni ri ne lou tha de.မိုးပုံစံကွက်တွေထဲပလာစာတွေလောင်းပြီးတော့ရုပ်ထုပုံစံတူတွေကိုလှုပ်ပေးနေသလိုသုံးဖက်မြင် 3D scan လုပ်ပြီးတော့လည်းရုပ်ထုပုံတူတွေကိုဖန်တီးပေးပါတယ်။အမှုပညာလက်ရသမိုင်းကျွမ်းကျင်တဲ့ပညာရှင်တွေရဲ့လက်ရတွေကိုပြလိုက်တွေသာမကပုဂ္ဂလိကအမှုပညာစုဆောင်သူတွေအိမ်တွင်းအနှောက်အယှက်သူတွေပါမှာယူနေကြပါတယ
်။ Ah ça c'est une commande d'un privé. On a parfois les commandes des écoles, des écoles.
ဒီအားတည်တဲ့မှာထားတဲ့အမှာအတွက်လုပ်ပေးနေတာဖြစ်ပါတယ်။ကတ်လေးအလုပ်ပညာကျောင်းတွေစီကမှာတတ်ကြပါတယ်။အထူးသဖြင့်တရုတ်နိုင်ငံကအမှားများပါတယ်။အဖွဲ့အစည်းတွေခေတ်ပြိုင်လူပညာရှင်တွေစီကလည်းအမှားတွေရတတ်ပါတယ်။အခုဆိုအိမ်တွင်းအလှဆင်ပစ္စည်းတွေအတွက်ပုံစံတူလုပ်ပြီးတဲ့လုပ်ငန်းကွဲတခုကျွန်တော်တို့မကြခင်ကပဲဖွင့်ထားပါတယ်
။1994ခုနှစ်မှာစတင်ခဲ့ကြတဲ့ကဒီနေ့အထိပုံစံတူလုပ်ထားတဲ့အယုပ်ပေါင်း6000ထက်မနည်းဒီအလုပ်ရုံမှာရှိပါတယ်။ပုံစံတူရုပ်ထုတွေကိုမူလအစ်စ်နဲ့မချအောင်လုပ်နိုင်ဖို့အတွက်ဆီလီကွန်မိုပုံစံကွက်တွေလုပ်ရပါတယ်။ဆီလီကွန်မိုတွေကသုံးပါများရင်ပုံပြတ်သွားတတ်တာမို့ရုပ်ထုစင်တူ15ခုလောက်လုပ်ပြီးရင်မိုအစ်စ်ကိုပြန်လုပ်ရပါတယ
်။ Les modèles c'est le premier tirage qui sort du moule une fois que on fait
ဒီရုပ်ထုတွေကမိုကွက်ကနေပထမဆုံးထွက်လာတဲ့ပုံတူတွေဖြစ်ပါတယ်။သူတို့ကိုမော်ဒယ်ရုပ်တွေလို့ခေါ်ပါတယ်။မူလရှိအောင်ရုပ်ထုကနေပုံစံတူမိုကွက်ယူပြီးသွားပြီဆိုရင်ပုံတူ10ခုကနေ15ခုအထိကိုမူလပုံလေးပါဖြစ်အောင်လုပ်နိုင်ပါတယ်။15ခုလောက်လုပ်ပြီးသွားရင်တော့မော်ဒယ်ရုပ်တွေကနေမိုအစ်စ်ပြန်ယူရပါတယ်။
ရုပ်ထုအစ်စ်နဲ့မချအောင်အကွေးအကောက်အလုံးထည့်အားလုံးစင်တူအောင်ပုံသွင်းပေးတဲ့ဆီလီကွန်ပုံစံကွက်တွေကကြာကြာတော့မခံတတ်ပါဘူး
။ Ce qui est important dans le silicone c'est qu'il soit élastique donc qu'il puisse mouler des formes plus complexes.
ဆီလီကွန်ကကြိုက်တဲ့ပုံစံဖြစ်အောင်စွဲနိုင်စနိုင်တော့တိတ်ကိုအနုစိတ်တဲ့ပုံတွေအတွက်မိုးပုံစံတူလုပ်ပြီးပုံသွင်းပုံဖော်လို့ရပါတယ်။တခုပဲရှိတာကမိုးလောင်းပြီးတော့ပလာစတာကင်ထားတာကိုပြန်ထုတ်တဲ့အခါဆွဲလိုက်ဆန့်လိုက်ခွာထုတ်ရတဲ့အခါကျတော့ကြာရင်ပုံပြတ်သွားတတ်ပါတယ်။အဲ့ဒီခါကျတော့လည်းနောက်ထပ်မိုးအစ်စ်ပြန်လုပ်ရပါတယ်
။သမိုင်းလေးလာသူတွေအမှုပညာလေးလာသူတွေအမှုပညာပစ္စည်းစုဆောင်သူတွေအတွက်ရှေးဟောင်းရုပ်ထုပုံတူမျိုးစုံကိုဒီမှာလုပ်ပေးနေတယ်လို့ပြရိုက်တွေထဲမှာရောင်းတဲ့အမှတ်တရပစ္စည်းပုံတူရုပ်ကလေးတွေကိုလည်းဒီမှာလုပ်ပေးပါတယ်။အခုလိုရုပ်ကလေးတွေပဲဖြစ်ဖြစ်လူတရားစာကြောတဲ့ရုပ်ထုကြီးတွေပဲဖြစ်ဖြစ်လုပ်ကြတဲ့အခါမှာမူလပုံနဲ့မချအောင်လို့ပညာရှင်တွေကအသေးအချာလေ့လာပုံဖော်ကြတာဖြစ်ပါတယ
် In chaque pièce chaque exemplaire qu'on va faire on va s'inspirer du modèle pour pas trop dériver
ပုံစံတူလုပ်ထားတဲ့ရုပ်တစ်ခုချင်းစီကိုမူလအတိုင်းဖြစ်နေအောင်အသေးစိတ်တူအောင်လို့ကြိုးစားပါတယ်ရှင်။တကယ်ခံတဲ့ဝင်မြောက်လက်ရမျိုးစင်တူလုပ်တဲ့ခါမျိုးဆိုရင်ကျမတို့အဲ့ဒီရုပ်တုရှိတဲ့ပြားလိုက်ထီသွားပြီးတော့နမူနာယူတယ်၊ဓာတ်ပုံတွေရိုက်တယ်၊ဥမာယူနိုင်မဲ့နင်းနာတွေကိုပုံစံယူလေ့လာပါတယ်
။ပုံစံကွက်ထဲမှာပလာစတာလောင်းပြီးလို့ထွက်လာတဲ့ရုပ်တွေကိုလည်းလက်နဲ့နေရာလွတ်မချက်အချောတက်ပြီးတော့ရုပ်ထုအစ်စ်နဲ့မချအောင်လို့ရုံလုံးဖော်ပေးပါတယ်။
Oui oui c'est un bel un beau tirage avec
ဒီရုပ်ပုံတူကတော်တော်ကိုကောင်းပါတယ်လေခိုးတဲ့နေရာတိတ်များများဆဆမတွေ့ပါဘူး
ပုံမှန်အဖြစ်လဲ၄ခုရာမျိုးနေပါတယ်။အများဆုံး၃နေရာလောက်ပဲတွေ့ရပါတယ်။ဒီရာကတော့တော်တော်ကိုပြင်နာစာကင်းပါတယ်။ဆက်ရမပေါ်အောင်အချောတက်ဖို့ပဲလိုတာပါ။ရုပ်ထုပုံစံတူလှုပ်ထားတယ်ဆိုတာမသိနိုင်အောင်ကျွန်တော်တို့ဆက်လုပ်ဖို့ပဲလိုပါတယ
်။လူဖျားရိုက်ကြီးအတွက်1994ခုနှစ်မှာဖွင့်လှစ်ခဲ့တဲ့ပုံတူရုပ်ထုအလုပ်ယုံကြီးကကမ္ဘာတဝန်းရှေးဟောင်းအမှုပညာလက်ရလေ့လာခြင်းတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်။
L'atelier a été créé un an après le Louvre en 1793. Au départ, on a commencé
à l'école de l'école. ရုပ်ထုစင်တူမိုးပုံစံတူ6000ရှိနေပါပြီ။အဲ့ဒီပုံစံတူတွေကလူတူးချင်းစီကပဲဖြစ်ဖြစ်အဖွဲ့အစည်းတွေကပဲဖြစ်ဖြစ်အမှားတွေကိုလုတ်ပေးနေပါတယ
်။ပြင်သစ်ယဉ်ကျေးမှုဝင်ကြီးဌာနရဲ့လက်အောက်မှာရှိတဲ့ယဉ်ကျေးမှုဆိုင်ရာ RMNGB အဖွဲ့အစည်းကြီးရဲ့ပုံတူရုပ်ထုအလုပ်ရုံကိုဂုံယူစရာပြင်သစ်ယဉ်ကျေးမှုအမှုပညာလုပ်ငန်းတစ်ခုလို့သတ်မှတ်ထားကြပါတယ်။ကျောက်စီရုပ်ထုတွေသာမကရှေးဟောင်းကျေးသွန်းရုပ်ထုတွေရဲ့လက်ရာတွေအကြောင်းကိုလည်းဒီအလုပ်ရုံကပညာရှင်တွေကပိုင်ပိုင်နိုင်နိုင်ကျွမ်းကျွမ်းရှင်ရှင်သိတဲ့အတွက်တက်တန်းချာလို့ရွေရင်းလာတဲ့မူလရုပ်ထုကြီးတွေကိုပြင်ဆင်မွမ်းမမှုတွေကိုလည်းလှုပ်ပေးနေရပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
Non, c'est pas encore prêt.
မဆူမြတ်မော်ရဲ့ခီးသွွားအစီအစဉ်ဖြစ်ပါတယ်ခုတော့သတင်းချစ်ချုပ်ကိုကိုသားညူကပြောပြပေးပါဦးမယ်
ကမ္ဘာဝမှာဒုက္ခသည်ဥယျာဉ်တိုးများလာတာကိုဟန်တားဖို့ဆိုရင်တော့ကမ္ဘာကြီးအနေနဲ့ပြဿနာရှိတဲ့နေရာပေါင်းစုံမှာညီညာရေးဆောင်ကျဉ်ပေးနိုင်ဖို့လိုအပ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအပြည်ဆိုင်ရာဒုက္ခသည်များနေ့ဂျွန်လ20ရက်နေ့မှာပြောဆိုခဲ့ပါတယ်ကမ္ဘာညီညာရေးနဲ့လူညွန့်ရေးအတွက်အဓိကကျတဲ့နိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီဟာပြည့်ရွံ့နေတယ်ဆိုပြီးတော့လည်းသူကဝေဖန်ပါတယ်ကုလသမဂ္ဂလူညွန့်ရေးကောင်စီအနေနဲ့ဘာမှသဘောတူလုပ်နိုင်တာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်ဒါကြောင့်မလို့ညီညာရေးကိုဦးစီးဦးဆောင်လုပ်ပေးနိုင်မယ့်အနေအထားပြောင်းရအောင်လို့လုပ်ဖို့လိုအပ်တယ်ဆိုပြီးတော့ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုသွားပါတယ်တမန်တော်ဂျိုးဘိုင်ဒန်ရဲ့တာဖြစ်သူဟန်တာဘိုင်ဒန်ဟာထောင်နှံကြခံရပွဲမရှိတော့ဘဲနဲ့ဖက်ဒရယ်ခွန်နဲ့တရားမဝင်လက်နက်ကန်ဆောင်မှုဆွဲချက်၃ခုမှာအပြစ်ရှိကြောင်းဝန်ခံဖို့အတွက်တရားရေးဌာနနဲ့သဘောတူညီချက်ရလိုက်ပါတယ်အင်္ဂါနေ့တရားရုံးတင်လာတဲ့မှတ်တမ်းအရတော့2019ခုနှစ်နဲ့2018ခုနှစ်တွေမှာတတ်မှတ်ချက်တွင်တတ်မှတ်ချိန်တွင်ခွန်ပေးဆောင်မှုပြက်ကွက်တယ်ဆိုတဲ့ဆွဲချက်ပေါ်မှာဟိုက်ဒန်ဘိုင်ဒန်မှာအပြစ်ရှိကြောင်းဝန်ခံဖို့ရှိနေပြီးတော့ခံဝင်တဲ့သူနေအိမ်ခွင့်နေမှာနေခွင့်ရရမှာဖြစ်ပါတယ်ယူကရိန်းမြို့တော်ကီယက်နဲ့ရှီရန်စစ်မြေနာပြင်နဲ့အလှမ်းဝေးတဲ့နောက်ချမ်းဒေသအပါအဝင်ယူကရိန်းအခြားဒေသတွေကစစ်ဘက်နဲ့အခြေခံအဆောက်အုံတွေကိုအင်္ဂါနေ့မှာရုရှားကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်တချိန်ထဲမှာတော့ယူကရိန်းရှေ့ချမ်းတဲ့တောင်ပိုင်းမှာတံပြန်ထိုးစစ်တွေမှာလည်းအောင်မြင်မှုရတယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်ရုရှားကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာတော့ပြီးခဲ့တဲ့24နှစ်အတွင်းယူကရိန်းနိုင်ငံတစ်ဝှမ်းစစ်လက်နက်တူလောင်ယုံ၈ခုကိုရုရှားတပ်တွေကဖျက်ဆီးပစ်ခဲ့တယ်လို့စစ်ဘက်နဲ့ပြည်သူ၃ခုကယူကရိန်းထိုးစစ်ကိုလည်းတံပြန်ပြီးတော့တွန်းထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံမှာတော့ခုနှစ်ခုမြောက်တရုတ်နိုင်ငံရဲ့နျူကလ িয়ার စွမ်းအင်စေယုံတိစောက်ဖို့အတွက်တရုတ်နဲ့ပါကစ္စတန်တို့ဟာဒေါ်လာ $1.8 billion သဘောတူညီချက်ကိုလက်မှတ်ရေးထိုးကြပါတယ်ပါကစ္စတန်နိုင်ငံအလဲပိုင်းချက်စပါမြို့မှာမီဂါဝတ် 1200 စီမံကိန်းကိုတည်ဆောက်ဖို့ဖြစ်ပါတယ်။အဲဒီမှာတော့တရုတ်ကနေပြီးညူကလ িয়ার စွမ်းအင်ထုတ်တဲ့14လုံးတည်ဆောက်ထားပြီးတော့အဲဒီကနေပြီးစုစုပေါင်းမီဂါဝတ် 1230 နီးပါးထုတ်ပေးမှာဖြစ်ပါတယ်။ဒီစီမံချက်အတွက်တရုတ်နိုင်ငံကအဖွဲ့နဲ့ပါကစ္စတန်ညူကလ িয়ার စွမ်းအင်ကော်မရှင်ကြားနားလည်မှုစာချုပ်လာထိုးခဲ့တာဖြစ်ပြီးတော့အဲဒီမှာပါကစ္စတန်ဝန်ကြီးချုပ်ကိုယ်တိုင်ကကြီးမှုကျင်းပခဲ့ပါတယ
်။တရင်ကြီးချုပ်ကိုကိုသားညူကကြီးညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်သိန်းထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ Darrell Spindler, Nick Ivanov တို့ဖြစ်ကြပါတယ်။ VOA American အသံရမနက်ပိုင်းအစည်းအဝေးကိုမနက်6နာရီကနေ9နာရီထိလိုက်ဒိုမီတာ24.50-51နဲ့လိုက်လမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.